Voice of America in Burmese.
မင်္ဂလာညချမ်းသာတော်တာရှင်များရှင်2018ခုနှစ်နိုဝင်ဘာလ25ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညအစီအစဉ်တွေကိုကျွန်မမြတ်သစင်အောင်ကတာဝန်တင်ဆက်ပေးမှာပါ
ကျွန်မ Thank you ထိုက်ပါရှင်ကိုရနိုင်တဲ့အတူသတင်းတွေကိုကြီးညာပါမယ်ဥရောပသမ္မဂကနေဒီချိန်နှုတ်ထွက်ရေးသဘောတူညီချက်ကိုဥရောပသမ္မဂဘက်ကအတည်ပြုလိုက်ပါပြီ။ရခိုင်ပြည်နယ်စစ်တွေမြို့မှာတော့ရိုဟင်ဂျာတွေနဲ့မွတ်စလင်တွေကိုဒီကနေ့ဆန္ဒပြကြပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တွင်တွေပြီးနားဆင်ရမယ့်တွင်လွှာရီထဲမှာတော့ဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေမှာမြန်မာမျိုးသမီးတွေအတွက်အမျိုးသမီးအခွင့်အရေးချိုးဖောက်ခံနေရတာတွေအိမ်နဲ့အကြမ်းဖက်မှုတွေလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေပပျောက်ရေးဥပဒေကြောင့်ထိထိရောက်ရောက်အကာအကွယ်ပေးပါလို့အမျိုးသမီးရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်
။ဒီကျန်းဖက်မှုပပျောက်ဖို့365ရက်ရှိတယ်ဒီမှာကျွန်တော်တို့6ရက်ပဲလုပ်လို့မရပါဘူး။တန်ရဲ့ UN ရဲ့အနေအထားနဲ့ကျွန်တော်တို့လုပ်နိုင်တာကတော့ပြောရလို့ရှိရင်တော့အားနည်းပြီးပြီးဒီလိုမှဖြစ်ပါရဲ့ခင်
။အမျိုးသမီးရေးလှုပ်ရှားမှုဦးဆောင်သူ Triangle Women Director မခင်လေးပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒါ့အပြင်မြမရေးဆွေးနွေးကမှာတော့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးနဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ခြင်းနဲ့မြမပြည်မပေးစာများကဏ္ဍအပြင်တခြားအစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်ကြီးထိုင်းနဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ရှင်
။ဥရောပသမ္မဂတဲကနေဗီတိန်နှုတ်ထွက်ရေးသဘောတူညီချက်ကိုဥရောပသမ္မဂဘက်ကအတည်ပြုလိုက်ပါပြီ။ဘယ်ဂျီယံနိုင်ငံဘရက်ဆဲမြို့ကဥရောပသမ္မဂခေါင်းဆောင်28ဦးရဲ့ဆွေးနွေးပွဲအတွင်းဥရောပသမ္မဂကနေဗီတိန်နှုတ်ထွက်ရေးသဘောတူညီချက်နဲ့အနာဂတ်မှာဥရောပသမ္မဂနဲ့ဗီတိန်ကဆက်ဆံရေးနဲ့ပတ်သက်ပြီးနိုင်ငံရေးချိန်ညာချက်ကိုအတည်ပြုခဲ့တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ထော့စ်ကဒီကနေ့တနင်္ဂနွေနေ့ Twitter လူမှုကွန်ရက်မှာတင်ပါတယ်။ဆံမျက်နှာ600နီးပါးပါတဲ့သဘောတူညီချက်မှာတော့ EU ကနေဗီတိန်နှုတ်ထွက်ရေးစီမံစည်းကမ်းတွေကိုအသေးစိတ်ဖော်ပြထားတယ်လို့နိုင်ငံဆက်ဆံရေးမူပေါင်းကိုလည်းချမှတ်ထားပါတယ်။ဗီတိန်ဝန်ကြီးချုပ်ထရီဇာမေအနေနဲ့တော့လူကြိုက်မများလှတဲ့ဒီသဘောတူညီချက်ကိုဗီတိန်လွှတ်တော်ဘက်ကအတည်ပြုချက်အရရည်ရင်ဆိုင်ရအောင်မှာပါ။လွှတ်တော်ဘက်ကအတည်ပြုမှာ EU နဲ့သဘောတူညီချက်ကိုလက်တွေ့ကျင့်သုံးနိုင်မှာဖြစ်ပါတယ်။တကယ်လို့လွှတ်တော်ဘက်ကသဘောမတူဘူးဆိုရင်တော့2019ခုနှစ်မတ်လ29ရက်နေ့မှာစီးပွားရေးဖျို့ဖျက်ဖြစ်တာကိုလျှော့ချပေးရသဘောတူညီချက်မရှိဘဲ EU အဖွဲ့ကြီးကနေဗီတိန်ကိုနှုတ်ထွက်ရမှာဖြစ်ပါတယ်။ဝန်ကြီးချုပ်မေရဲ့ကိုစပေးတက်ပါတီဘက်ကတော့ထောက်ခံဖို့မသေးကြတဲ့ EU ကနေဗီတိန်နှုတ်ထွက်ရေးသဘောတူညီချက်အပေါ်ဗီတိန်ပြည်သူတွေဘက်ကထောက်ခံကြဖို့ဝန်ကြီးချုပ်မေရဲ့ပန်ကြားချက်အိပ်ဖွင့်ပေးစာကိုတော့ဒီကနေ့တနင်္ဂနွေနေ့မှာဗီတိန်သတင်းစာကြီးတွေမှာဖော်ပြခဲ့ကြပါတယ်ရှင်
။ပြည်ထောင်နိုင်ငံမှာလောင်စာဆီဈေးတွေတက်လာနေတဲ့ဘက်မှာလူတွေထောင်ထဲချီဆန္ဒပြနေကြပြီးတော့စနေနေ့ကတော့ရှေ့ရမြောက်နေ့အဖြစ်နဲ့ဆန္ဒပြကြတာမှာဆန္ဒပြတဲ့သူတွေနဲ့ရဲတွေပဋိပက္ခတွေဖြစ်ခဲ့ပါတယ်။ပြည်ထောင်နိုင်ငံတော်ဆန္ဒပြတဲ့သူဦးရီဟာတသိန်းတော်ရှိပြီးတော့ပါရစ်မြို့ကကဘာကျော်ရှောင်းစလီဈေးလမ်းမကြီးပေါ်မှာ8000လောက်ရှိတယ်လို့ဗီဒီအေးဝန်ကြီးခရစ်စတော့ကန်ကက်စတနာကပြောပါတယ်နိုင်ငံတော်မှာဆန္ဒပြတဲ့သူ130ဖမ်းဆီးခံခဲ့ရပါတယ်ဆန္ဒပြတဲ့သူတွေကမီးပွမ်းနေလမ်းတင်ကြတာအမသားတွေကိုဖြိုလဲဖျက်ဆီးခဲ့ကြပြီးတော့ပါရစ်မြို့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ယိုပုံးနေမိသက်ပိုက်တွေနဲ့လူစုခွဲခဲ့ကြပါတယ်ရင်းနဲ့တခြားပြည်သူတွေကိုရန်ကားတိုက်ခိုက်တဲ့သူတွေဟာရှက်ဖို့ကောင်းပြီးတော့အဲ့လိုအကြမ်းဖက်တဲ့လုပ်ရည်တွေအတွက်ပြည်ထောင်နိုင်ငံမှာနေရာမရှိဘူးလို့ပြည်သူ့သမ္မတအမန်နီယယ်မက်ခရွန်က Twitter ကနေပြောကြားလိုက်ပါတယ်။တချို့ဆန္ဒပြတဲ့သူတွေဟာဝေးပြေးအမြန်လမ်းမဂိတ်တွေကိုဝေရောက်သိမ်းယူခဲ့ပြီးတော့ကားတွေကိုပတ်စံမယူဘဲလွတ်ပေးတာတွေနဲ့ပြည်ပြောင်းအောင်ခိုင်းတာတွေလုပ်ခဲ့တယ်လို့ပြည်သူ့သတင်းအေဂျင်စီ AFP ကပြောပါတယ်။အဓိကကတော့ဒီသတင်းအပါဝင်လောင်းစားစည်းတွေအခွန်တိုးကောက်တဲ့အပေါ်မှာလူတွေအာရုံစိုက်လာစေဖို့အတွက်ဆန္ဒပြတဲ့သူတွေဘက်ကလှုပ်ဆောင်ခဲ့တာပါ။ဒီသတိပေါ်မှာခွန်ဈေးနှုန်းကတလီတောက်ကို10ပြားလောက်တက်သွားခဲ့ပြီးတော့လာမယ့်နှစ်တွေမှာလည်းထပ်တက်ဖို့ရှိတယ်လို့ပြင်သစ်ပို့ဆောင်ရေးဝန်ကြီး Elizabeth Bond ကပြောပါတယ်။ဒါပြင်ဒက်စီခွန်တွေလည်းတက်လာဖို့ရှိနေပြီးတော့ဒက်စီတလီတာဟာအခုဆိုရင်$85ပြားဖြစ်ပြီးတော့ဒီဇယ်ထက်နည်းနည်းပိုပြီးတော့ဈေးကြီးပါတယ်ခင်ဗျာ
။ Syria နိုင်ငံအလက်ပိုမြို့မှာအသက်ရှူမဝဖြစ်ပြီးအသက်ရှူဖို့ခက်ခဲတဲ့အခြေအနေကြောင့်လူပေါင်း100လောက်ဆေးရုံတင်ထားရတယ်လို့ Syria နိုင်ငံပိုင်မီဒီယာနဲ့ Syria ရေးစောင့်ကြည့်အဖွဲ့တို့ကပြောပါတယ်။ Lepo Muga, Tamra, Pashal, E. Asa, Suyaka, Tinchuk, Tarale, Pipari, Gose, Liyako, Guta, Bigayabi, Donset, Udogaro, Seyon, Setin, Tayaze, Pieteho, Bidin, Tisa, Syria, Ye Sangi, Puega, Yovari, Syria, Tamra, Pashal, E. Asa, Suyaku, Kaima, Takane, Russia, Begaro, The Wong Puerica, Chlorine, Satanway, Pade, Tongchi, Rine, Pika, Kede, Lu, Yungji, Ejao, Digine, Dining, Rini, Map, Yovari, Syria, the Bony Gu, Russia, Becca, Leto, Bianne, Nine, Lizangani, Deca, Kesangle, Russia, Gagui, Winitana, Bioguinaga, Winitanaga, Biovari, Russia, Lita, Lienriga, Lizangani, Deca, Kepi, the Bon Deca, the Map, Jimadri, Alungu, Chimonga, Lule, Russia, Gagui, Tana, Bioguinaga, Nanga, my TS, Steering Agency, Gu, Biovari, Itlipka, Situ, Jariga, Glory, Satan, we, Pagang, Panine, Lena, Dune, Data drink will pick at the cape there now, ha. A lapo mutin luba de ya conne utaya yagera lo. Syria nanga by the rintana, sanagale. Digit it in English name, ha, pop yabari. The poor poet down when she three garo. D so sweat a gunyan soapy. Syria suyaga, tongue jobs in a pit de loop, yan biro, so sweat body. Syria ye sanchi, a puegaro. Syria suyaya, Mohammed, Russia beka. Lizangani, decay cabon yad loop, your soon yaba.
ဒီတိုက်ခိုက်မှုကိုဘယ်သူပဲလုပ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကရေးယူပေးဖို့ကိုလည်းဆီးရီးယားနိုင်ငံခြားရေးဝင်ကြီးကတောင်းဆိုထားပါတယ်ရှင်စပိန်ဝင်ကြီးချုပ်ပီရိုဆန်ချက်စ်ပီကတဲ့တင်ဘက်ကထုတ်ပြန်ကြေညာလိုက်တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာဥပဒေအရ ဆက်လက်အသုံးမပြုဘဲတားမြစ်သွားမဲ့အစီအစဉ်တစ်ရက်ကိုရေးဆွဲနေပါတယ်ဒါပေမဲ့အခုလိုလုံးဝအပြောင်းလဲတွေလှုပ်ဆောင်မဲ့ဒီအစီအစဉ်ကပြင်ဆင်မှုတွေတိတ်ပြီးကောင်းကောင်းမလုပ်ထားတဲ့စပိန်ကလုပ်ငန်းအတွက်တိတ်ကိုကြီးမှန်းချက်ကြီးလွှမ်းရာရောက်နေမယ်ဆိုပြီးတော့တချို့တွေကထောက်ပြနေကြပါတယ်စပိန်နိုင်ငံကလျှက်စစ်ကာဇီကွတ်ဟာတခြားဥရောပနိုင်ငံတွေရဲ့နောက်မှာအတော်လေးရောက်နေပြီးတော့ ောင်းတော့မဟုတ်ဘူးလို့ပြောမှာဖြစ်တယ်ဆိုပြီးတော့ပြောကြပါတယ်။ဘာကြောင့်လဲဆိုတော့စပိန်ရဲ့အိန္ဒိယပြည်နယ်ငံမှာဆိုရင်လည်းလောင်စာဆီဈေးကြီးမြင့်မှုတွေကြောင့်ဆန္ဒပြတာတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တို့ညလိုင်းဒိုမီတာ25 kHz 1180တို့ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရခြင
်VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ Rohingya တွေကိုနိုင်ငံသားဖြစ်ခွင့်ပြန်လည်အခြေချခွင့်မပေးရေးရခိုင်ပြည်နယ်စစ်တွေမြို့မှာဒီကနေ့ဆန္ဒပြကြပါတယ်။ Rohingya ဒုက္ခသည်တွေကိုခိုးဝင်ပင်ကလေးတွေလို့သုံးနှုတ်နဲ့ဆန္ဒပြပွဲကိုတော့ဖုံးတော်ကြီးတွေကဦးဆောင်ခဲ့ကြပါတယ်။ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးတွေတိလရှင်တွေနဲ့လူပေါင်း300လောက်ပါဝင်ခဲ့ကြတဲ့ဒီကနေ့ဆန္ဒပြပွဲကိုရဲတပ်ဖွဲ့ကလုံခြုံရေးရယူပေးခဲ့ပြီးငြိမ်ငြိမ်ချမ်းချမ်းပြီးဆုံးသွားပါတယ်။တိုင်းရင်းသားကမန်နီအဖြစ်အတူအယောင်လုပ်ပြီးဘင်္ဂလီတွေကိုနိုင်ငံသားစီစီရေးကထုတ်ပေးတယ်လို့ဆန္ဒပြသူတွေကဆွတ်ဆွဲပြီးလဲကန့်ကွက်ခဲ့ပါတယ်။မောင်တော်တောင်ပိုင်းမှာဘင်္ဂလီတွေမထားဖို့ခိုးဝင်ဘင်္ဂလီတွေကိုအစိုးရဘက်ကအရေးယူဖို့ဆန္ဒပြသူတွေကတောင်းဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအများစုနေထိုင်ကြတဲ့မွတ်စလင်တွေကသူတို့ကိုသူတို့ရိုဟင်ဂျာတွေအဖြစ်ခံယူကြပေမဲ့ဒေသခံရခိုင်တွေကရောမြန်မာအစိုးရဘက်ကပါရိုဟင်ဂျာတွေအဖြစ်အသိအမှတ်မပြုပါဘူးဒီကနေ့ဆန္ဒပြပွဲမှာလဲရိုဟင်ဂျာတွေကိုဘင်္ဂလီတွေအဖြစ်သုံးနှုန်းခဲ့ကြပါတယ်ရိုဟင်ဂျာတွေကိုလက်မခံရေးဆန္ဒပြကြတဲ့အပြင်မောင်တော်ခရိုင်တွေမှာမွတ်စလင်ဘာသာဝင်လူငယ်တွေကိုကျောင်းဆရာမခန့်ဖို့ကိုလည်းဆန္ဒပြသူတွေကတောင်းဆိုကြပါတယ်ရှင်
အမေရိကန်အာကာသအေဂျင်စီ NASA ကနေအင်ဂါဂျိုကိုစုံစမ်းဖို့နောက်ဆုံးလွတ်တင်လိုက်တဲ့အာကာသယင်ဟာအာကာသထဲမှာမိုင်မောင်းတန်းရာနဲ့ချီပြန်တန်းခဲ့ပြီးတဲ့နောက်ဒီလနေ့မှာတော့အင်ဂါဂျိုကိုစဉ်သက်မှာဖြစ်ပါတယ်။သိပ္ပံပညာရှင်တွေကသူတို့အနေနဲ့အင်ဂါဂျိုကိုစုံစမ်းဆွဆေးဖို့အတွက်နေရာကိုတည်ချာရွေးချယ်ထားပြီးတော့အဲ့ဒီ insight လို့ခေါ်တဲ့အာကာသယင်စဉ်သက်ဖို့အတွက်အင်ဂါဂျိုဘော်က Elysian Planetaria ဆိုတဲ့မိတောင်ပြားတွေဖုံးလွှမ်းနေတဲ့လွင်ပြင်ကြီးကိုရွေးချယ်ထားတယ်လို့ပြောပါတယ်။အဲ့ဒီနေရာကကြောက်တုံးနေမှရှိသလိုဒေပြင်းတိုက်ဖို့လည်းသိမ့်မရှိနိုင်တာကြောင့် ဒီအာကာသယာဉ်အနေနဲ့စဉ်းသက်တဲ့အခါမှာတိမောက်တာတွေမဖြစ်ဘဲအလွယ်တကူစဉ်းသက်နိုင်မယ်ဆိုပြီးတော့ယူဆနေကြပါတယ်။အင်္ဂါကျွေးရဲ့လေလူတွေကိုဝင်ပြီးစဉ်းသက်နိုင်ဖို့အတွက်တော့6မိနစ်လောက်ကြာမြင့်နိုင်တယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ။
အမေရိကန်မှာနိုင်ငံရေးခေါလုံကွင်ရှောက်ထားသူတွေအနေနဲ့အမေရိကန်တရားရုံးတွေမှာစစ်ဆေးကြမ်းမှုအတွင်မက္ဆီကိုနိုင်ငံမှာစောင့်ဆိုင်းနေထိုင်ရေးအတွက်အသစ်တက်လာမဲ့မက္ဆီကိုအစိုးရကစီစဉ်ထားတယ်ဆိုတဲ့သတင်းဖော်ပြချက်ကိုရွေးကောက်ခံမက္ဆီကိုအစိုးရတက်ကညှင်းဆိုလိုက်ပါတယ်။မကြခင်အာနာလွှဲပြောင်းရယူမဲ့မက္ဆီကိုအစိုးရတက်နဲ့အမေရိကန်အစိုးရကြားမှာအလားတူသဘောတူညီချက်မျိုးမရှိဘူး American man and a yikolungwen shout out Murigo. The Ionima Sissin is a drink. Nanga yikolungwen shout out to the Mexico ma calato and in it, Nigwin people with the word to tie it a child. Oga census cap, your so Washington Post, the Rinsajiga. Dimitangin, Nai Pinoca, the name popia get up, your body. Mexico, Tamra de Lopez Obradoga. Lame dizemala, the Anima Sabi, and I jajuma, your body.
American Bilanzu, Twin Yadu Pianamu, Tayamu in a Patabi, so in my commander, Pawe, Pigate Aljaniga, Tobian, Yadu Pianamu, seeing Kanzaya, Yipamu, Donald Trump, Suyaga, Shotalai Pare. Dilila Mua, so in a Suwa Lompian, Yiri, Port, Miazu, Chi, Kantara, Pibi, Carbon Dangwe, Tonamune, Yadu Pianamu, Shotcha, Pina, Met, Nibinate, D. Twin Panimurigo. Tedwin Dutcher, Matabu Lule, Tama Imidoga, Piosuare, Lodoya, Division as Rodajin, Deepia Topian, Yazu Bianlemusaya, Sansa, Sien Kanamara, Yazu John Pierre, Bido Kariga, Pio Pisan, the Kulu, Bobido, Pilani, Visa Vido, Macha Pita. Yeah.
Direct from Washington, the voice of America.
ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းတဲ့ကိုရဲနိုင်တို့ပြောပြပေးခဲ့တာပါ။VOA ကအခုထုတ်လွှင့်တဲ့ဒီအစီအစဉ်ကို VOA ဒီကနေ့ကြားရောက်တဲ့နိုင်ငံတကာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေမှာမြမအမျိုးသမီးတွေအတွက်အမျိုးသမီးခွင့်ရေးချိုးဖောက်ခံနေရတာတွေအိမ်တွင်းအကြမ်းဖက်မှုတွေလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေပပျောက်ရေးဥပဒေကြောင့်အရာထိထိရောက်ရောက်အကာအကွယ်ပေးပါလို့အမျိုးသမီးရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်ဒီကနေ့ကစလို့16ရက်တာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးလှုပ်ရှားမှ စူးစီးတင်ပြထားပါရဲ့ရှင်
ဒီကနေ့နိုဝင်ဘာလ25ရက်နေ့တနင်္ဂနွေကတော့အမျိုးသမီးများအဖို့အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်ဒီကနေ့ကနေစလို့ဒီဇင်ဘာလ10ရက်နေ့အထိမြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးများအဖို့အကြမ်းဖက်မှုပပျောက်ရေးလှုပ်ရှားမှုပညာပေးလှုံ့ဆော်မှုတွေကိုအမျိုးသမီးရေးလှုပ်ရှားသူတွေကဥဆောင်ကျင်းပနေကြပြီဖြစ်ပါတယ အခုကြားခဲ့ရတဲ့အတန်းကတော့ Triangle Woman အဖွဲ့နဲ့သွေးစည်းညီညွတ်သောတမကများအဖွဲ့ချုပ်မြန်မာတို့ပူးပေါင်းတင်ဆက်တဲ့အမျိုးသမီးများအပေါ်ကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုမှာပညာပေးလှုံ့ဆော်နေကြတာဖြစ်ပါတယ်အမျိုးသမီးတွေကိုအကြမ်းဖက်မှုပပျောက်ရေးအတွက်ဥပဒေကြောင်းအရထိထိရောက်ရောက်အကာအကွယ်ပေးဖို့အဓိကရည်ရွယ်ချက်နဲ့ကျင်းပနေတာဖြစ်ပါတယ်လို့အမျိုးသမီးရဲ့လှုပ်ရှားမှုဦးဆောင်သူ Triangle Woman အဖွဲ့ရဲ့ Director မခင်လေးက VOA မြန်မာပိုင်းကိုပြောပါတယ်
2018ခုနှစ်ရဲ့ဒီအကြမ်းဖက်မှုပပျောက်ရေးအနေနဲ့လုပ်ငန်းဝင်တွေကမှကျန်းဖက်မှုရဖို့အားလုံးပူးပေါင်းပါဝင်ပြီးပြောင်းလဲဖြစ်ခဲ့တဲ့ဒီအကြောင်းသမီးတွေနဲ့လည်းအများကြီးသက်ဆိုင်နေတဲ့အတွက်ဒီ leadership အကြမ်းဖက်မှုပပျောက်မှုတွေဥပဒေထင်ကားကိုပြည်သူတွေရဲ့ခြေထားပြီးကျွန်တော်တို့ပြသထားပြီးတော့ဒီသိန်းနှစ်ခုပေါ့နော်ဒီအကြမ်းဖက်မှုနဲ့လောက်တာဖြစ်ပါတယ်ဒီအကြမ်းဖက်မှုပပျောက်မှု365ရက်ရှိတဲ့ဒီမှာကျွန်တော်တို့16ရက်ပဲလုပ်လို့မရပါဘူးတန်းရဲ့ဒီအနေနဲ့အနေထားနဲ့ကျွန်တော်တို့လုပ်ငန်းတာကတော့ပြောရလို့ရှိရင်တော့အားနဲ့ဒီပြီးရင်လုပ်လို့ဖြစ်ပါတယ်ရှင်
ဒီ16ရက်တာလှုပ်ရှားမှုတွေကိုမြန်မာနိုင်ငံတဝန်းလှုပ်ရှားနေတဲ့အထက်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံလည်းပါဝင်ပါတယ်အဓိကအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့ဥတီချက်ကတော့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးဥပဒေချင်းကာကွယ်ပေးဆိုတဲ့ရည်ရွယ်ချက်နဲ့ဥဆောင်လှုပ်ရှားတာဖြစ်ပါတယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေအတွေ့အကြုံမှုလွေးပိုးငယ်ကပြောပါတယ်
အခုကမြန်မာနိုင်ငံမှာတခါမှလူမျိုးဆိုင်ရာကြမ်းဖက်မှုအနေနဲ့ပတ်သက်တဲ့မှာကာကွယ်တဲ့ဥပဒေတခါမှကျွန်တော်တို့ပြောတဲ့ဟာမရှိဘူးနော်ဒါပေမဲ့ကျွန်တော်တို့ဥပဒေပြည်ဌာနမှာရှိတဲ့လူတွေကဒီဥပဒေတွေပေါ်ပေါက်ပြီးမှတကယ်ကိုထိရောက်တဲ့အရေးကြီးမှုတွေကိုကျွန်တော်တို့စတင်အကောင်းဆုံးဆောင်ရွက်ရမှာဖြစ်တယ်အဲ့ဒါမှသာလေ ဒီမှာကလေးအနာဂတ်မျိုးဆက်ဒီအမျိုးသမီးတွေအတွက်တော့လုံခြုံမှုဘဝလုံခြုံမှုမှာရှိမှာဖြစ်ပါတ
ယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေအိမ်တွင်းအကြမ်းဖက်ခံရတာလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုဥပဒေကြောင့်အရအကာအကွယ်ပေးမှုကအရန်ကိုအားနည်းနေသေးတဲ့အတွက်ဥပဒေကြောင့်အရအကာအကွယ်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်လို့လွေပို့ငယ်ကပြောပြခဲ့တာပါ။ဒါ့အပြင်မြန်မာအမျိုးသမီးတူတွေကြားအကြမ်းဖက်မှုနဲ့ပတ်သက်လို့အသိပညာပေးမှုအားနည်းခဲ့တဲ့အတွက်နားလည်မှုလွဲမနေတာအမျိုးသမီးတွေကိုယ်တိုင်သူတို့ရဲ့အမျိုးသမီးအခွင့်အရေးဥပဒေကြောင့်အရအကာအကွယ်ရယူနိုင်မှုတွေပေါ်မသိရှိတာတွေကရှိနေတဲ့အတွက်အမျိုးသမီးရဲ့လှုပ်ရှားသူတွေဘက်ကလှုပ်ရှားမှုတွေနဲ့ပညာပေးစော်ဩနေကြသလိုအစိုးရတာဝန်ရှိသူတွေဘက်ကလည်းထိထိရောက်ရောက်ပညာပေးမှုတွေလုပ်ဖို့လိုတယ်လို့အမျိုးသမီးရဲ့လှုပ်ရှားမှုဦးဆောင်သူ Triangle Woman ရဲ့ Director မခင်လေးကပြောပါတယ
်အဓိကတော့ပညာပေးမှုအားနည်းနေဆိုတာတော့ဒီကောင်ကလက်ထိကျွန်တော်တို့ကြိုးပမ်းရတဲ့ကြိုးပမ်းနာမယ်ဖြစ်ပါတယ်အကျန်းသက်မှုကြုံလို့ရရင်တော့အကျန်းသက်မှုလို့ဒီစပင်းနဲ့ဒါဟာအေဂျင်ကြိုးပမ်းနာလို့ဒီစရဲ့အေဂျင်ကြိုးပမ်းနာတွေကလည်းအများကြီးရှိနေပါတယ်အဲ့ဒီအတွက်ဒါကကျွန်တော်တို့ဒီရေးပြီးခွဲရက်ဖက်ဖွဲ့ကြီးကသိပညာပေးတော့ဒီတောင်ရက်နေပြီနဲ့လေကျွန်တော်တို့တောင်ရက်နိုင်မှုကအတိုင်းကြာအကန့်ဆက်ရှိပါတယ်တို့တဲ့ကြောင့်အစိုးရတာဝန်ရှိတဲ့ဒီနည်းနဲ့ကျောင်းပြင်ရိုးတွေမှာကျွန်တော်တို့လူမှုဘဝတွေမှာပြည့်စုံတဲ့ပြည့်ပြည့်ဒီအကျန်းသက်မှုကိုသိရှိအောင်သိပညာပေးတာဟိုသိချရည်ကိုချက်ချင်းပြီးတော့ဆောင်ရွက်ပြုလုပ်ပါတယ်အဲ့လိုမလုပ်နိုင်တဲ့ချိန်မှာတော့ကျွန်တော်တို့အမျိုးသမီးတွေကိုကျွန်တော်တို့အသိပေးနေတာကတော့အရင်လိုမဟုတ်ဘူးအကျန်းသက်မှုဖြစ်လာရင် one way ဖြစ်နေတဲ့ဒီလိုရှိတယ်ဒါအကျန်းသက်မှုလို့ခေါ်သလားမခေါ်ဘူးလားသိဖို့ဆိုရင်ကိုယ်မျက်စိညာရည်ဖွင့်ထားပါရေဒီယိုတွေနားထောင်ပါ TV မှာ Facebook မှာဒီသတင်းတွေပတ်သက်လာတဲ့နော်ဆက်သွယ်လို့ရမယ်ဖုန်းနံပါတ်ကိုဖတ်ထားပြီးတော့ဒီလိုအခုဖြစ်ခဲ့လို့ရှိရင်အဲ့ဒီဖုန်းနံပါတ်ကိုဒီဆက်သွယ်ရမယ်လိပ်စာတွေကိုဆက်သွယ်ပေးပါဒါဆိုလို့ရှိရင်တော့ဥက္ကစားနေရတဲ့ပြဿနာကိုဘယ်လိုဖြေရှင်းမလဲဆိုတာကို why don't you speak up ကိုဒီလမ်းတွေတွေ့တယ်လို့ပြောတော့ပြောချင်ပါတယ
်အမျိုးသမီးများအပေါ်အကြမ်းဖက်မှုကတာစီကာဝယ်ပေးမယ်ဥပဒေကိုအမြဲဆုံးပြဋ္ဌာန်းပေးဖို့လိုရပြီးတရားရေးစီရင်မှုတွေမှာဗန်းမလိုက်ညှတာတဲ့ထိရောက်စွာအရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့အစိုးရကိုအမျိုးသမီးရဲ့လှုပ်ရှားသူတွေကဒီကနေ့ကြားရောက်တဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့မှာတောင်းဆိုလိုက်ကြပါရစေ
။ Russian Camp နိုင်ငံတကာမှာလူမှုကွန်ရက်အသုံးပြုမှုတွေကျယ်ပြန့်သွားမှုလာတယ်လို့မြန်မာလူမှုကြားမှာလည်းလူမှုကွန်ရက်တွေရဲ့ဩဇာအတော်ရှိလာပါတယ်။သတင်းဌာနကြီးတွေကလည်းလူမှုကွန်ရက်ကစင့်သူ့ရဲ့သတင်းတွေကိုဖြန့်ချိလာတဲ့နောက်လူမှုကွန်ရက်တစ်ခုလုံးကိုသတင်းမီဒီယာတစ်ခုလိုမျိုးသဘောထားသတ်မှတ်မှုတွေလည်းတွေ့လာရပါတယ်။လူမှုကွန်ရက်နဲ့သတင်းဌာနတွေဘာကွာတယ်လဲ။လူမှုကွန်ရက်ရဲ့ဩဇာတက်ရောက်မှုစတဲ့တည်နဲ့လူမှုကွန်ရက်အကြောင်းလာမယ့်အင်္ဂါနေ့ညဒိုင်ဒီလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုဗီဒီယိုမြန်မာပိုင်းကိုပို့ပို့ထားမယ်ဆိုရင်ဒိုင်ဒီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုဏ်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ဗီဒီယိုမြန်မာပိုင်းရဲ့ဖုန်းနံပါတ်က1-332-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမယ်ညမှာတော်ရှင်တို့ကိုကျေးဇူးပါတယ်ခင
်ဗျ။အင်္ဂါညတည်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးခန်းကိုနားဆင်ရပါမယ်။ဒီတစ်ပတ်မြမရေးဆွေးနွေးခန်းမှာနားဆင်ရမှာကယုံကြည်ချက်ရည်တည်ချက်တူတဲ့သူတွေလွှတ်တော်ရဲရောက်သွားရင်ဆိုင်းဘုတ်တွေမတူပေမဲ့လွှတ်တော်ရဲမှာအားကောင်းတဲ့မဟာမိတ်အစုအဖွဲ့ကြီးတစ်ခုဖြစ်လာမယ်လို့ယုံကြည်တဲ့အကြောင်းပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးက VOA ကိုပြောပါရယ်ဦးကိုကိုကြီးကို VOA ဝိုင်းတော်သားဦးကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားပါရယ်ရှင
်ကိုကြီးကိစ္စကိုမများမွေးကြည့်ရဗီဒီယိုအနေနဲ့သူပဲကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်ပထမဦးဆုံးမျိုးကအနေနဲ့ဒီပြည်သူပါတီဒီ88မျိုးဆက်တောင်းတာကောင်းဆောင်ပြီးစုစည်းတည်ထောင်လာတဲ့ပါတီအများစုပေါ့လीနော်ဆိုတော့ဒီပါတီပေါ်လာတဲ့အချိန်မှာဝေဖန်တဲ့တစ်ခုကဘာလဲဆိုတော့ဒီပါတီဒီဒီမိုကရေစီအင်အားစုတွေဂျာမန်ရွေးကောက်ပွဲကြရင်မဲပွဲသွားစေနိုင်တဲ့မဲပြားသွားစေနိုင်တဲ့ပါတီတစ်ခုများဖြစ်လာမလားဒါဆိုရင်ဒီမိုကရေစီအင်အားစုဘက်မှာအင်အားများလျော့သွားမလားဆိုတော့သူစိုးရင်စိတ်နဲ့ပြောဆိုပြန်ကြတာရှိပါတယ်ဒီပုံမှာအခုကိုကြီးနည်းနည်းဘယ်လိုများတုံ့ပြန်ကြမှာလဲ
ဟိုကျွန်တော်တို့ဒါခြေလေးလုံးကျွေးကြော်တံကိုပြန်ပြီးတော့ပဲကြားရအောင်ကြည့်လို့ရှင်ဒီမိုကရေစီရရှိရေးတို့အရေးနော်ဒါတနိုင်ငံလုံးအုပ်အုပ်ချက်ချက်တောင်းဆိုခဲ့ကြတာအဲ့တော့ဒီမိုကရေစီဆိုတော့ဘဟုဝါဒထွန်းကားအောင်လုပ်တာဆိုတော့ဒါကြောင့်မလို့ပါတီစုံဒီမိုကရေစီမှာပါတီတွေအားကောင်းဖို့တန်ဆွမ်းဖို့ဟာပါတီစုံဒီမိုကရေစီ အားကောင်းဖို့အတွက်အရေးကြီးတယ်လို့မြင်ပါတယ်။ဆိုတော့အဲ့တော့ပါတီတစ်ခုအနေနဲ့ဒါရွေးကောက်ပွဲဝင်မယ်ဆိုရင်တေချာဖို့ကျွန်တော်တို့ကမဲရအောင်စူးစမ်းကြရမှာပဲ။အဲ့တော့စူးစမ်းတဲ့အခါမှာမဲမကွဲအောင်ဆိုတဲ့အခါမှာကျွန်တော်တို့က1990ရွေးကောက်ပွဲကတည်းကမဲမကွဲအောင်ကျွန်တော်တို့မဟာမိတ်တွေအချင်းချင်းကြားထဲမှာရှယ်ယာလုပ်ပါကျွန်တော်တို့ဟလာမဟာမိတ်မူဝါဒလုပ်ပါဆိုတာဟာတောက်လျှောက်ကျွန်တော်တို့တိုက်တွန်းခဲ့တယ်။အထူးသဖြင့်တိုင်းသားနိုင်ငံရေးပါတီတွေနဲ့ကြားထဲမှာပေါ့နော်။ဆိုတော့အခုလည်းပဲကျွန်တော်တို့ဒီတိုင်းပဲခံခံမှာမှာကျွန်တော်တို့ယုံကြည်တယ်။ဆိုတော့မဲမကွဲအောင်ကျန်တဲ့လူတွေကပါတီမထောင်နဲ့ကျန်တဲ့လူတွေကရွေးကောက်ပွဲမဝင်နဲ့ဆိုတာကတော့ဒါမျှတတဲ့နီလန်မဟုတ်ဘူးလို့ကျွန်တော်ကအဲ့လိုမြင်တယ်။တကယ်ကဟိုယုံကြည်ချက်ယက်တီချက်တူတဲ့သူတွေလွတ်တော်တဲ့ရောက်သွားရင်ဆိုင်းဖို့မတူလည်းပဲလွတ်တော်ထဲမှာတပံနဲ့ထွက်မှာပဲဆိုတော့ပို့တော်အားကောင်းနေတယ်တကယ်ဟိုပါတီတခြားပါတီတွေကတောင်းတောင်းမီပေါ့လုံနိုင်ကြံ့ရင်တဲ့သူတွေလွတ်တော်တဲ့ရောက်သွားရင်ဆိုင်းဖို့မတူတော်လည်းပဲလွတ်တော်ထဲမှာအားကောင်းတဲ့မဟာမိတ်အစုအဖွဲ့ကြီးတစ်ခုရမယ်လို့ကျွန်တော်တို့ယုံကြည်တယ
်ဟုတ်ရွေးကောက်ပွဲမှာခုနလိုပါတီအခု3ခုပေါ့ဗျာဆိုကြပါစို့ကျွန်တော်ပုံမှန်လေးလေးပြောပါအန်ဒီပါတီကိုကိုရိုးပြည်သူပါတီအဓိကပါတီပါတီတွေပေါ့နော်ဒါဒီမိုကရေစီရေးကိုတောက်လျှောက်လုပ်လာကြတဲ့ပါတီတွေတစ်ဖက်မှာတော့ခုနလိုပေါ့ပြိုင်ဘဲနိုင်ငံရေးပါတီကြီးရှိတယ်ပေါ့ဆိုတော့ဆိုကြပါစို့မဲဆန္ဒတခုမှာဟလာပြည်သူပါတီနဲ့အန်ဒီပါတီနဲ့နှစ်ခုရှင်ပြိုင်တခြားနိုင်ငံရေးပါတီကြီးတခုနဲ့ပြိုင်ကြတဲ့အခါမှာပထမဆုံးကအန်ဒီပါတီကိုပဲမဲပေးတဲ့လူတွေကအခုကျတော့ပြည်သူပါတီကိုလည်းပေးအန်ဒီပါတီကိုလည်းပေးဆိုတော့အဲ့ဒီမှာမဲကနှစ်ခုကခွဲသွားပြီးတော့တစ်ဖက်ကပါတီကြီးမှာတော့ငကိုအတိုင်းပဲရတယ်ဆိုရင်အတကနှစ်ပါတီစလုံးနဲ့ကွဲတယ်လို့ပြောလို့မရဘူးလားခင်ဗျာ
ဟိုတခုကရွေးကောက်ပွဲသဘာဝကိုပြန်စဉ်းစားကြည့်ရင်တခုကတိုင်းရင်းသားရေးရာဝန်ကြီးဌာနများဝန်ကြီးများအတွက်ရွေးကောက်ပွဲရှိတယ်ဘယ်ဘုံက၄ဘုံရှိတာပေါ့တခုကဒေသဆိုင်ရာပေါ့တိုင်းဒေသကြီးပြည်နယ်လွှတ်တော်ရှိတယ်နောက်အမျိုးသားလွှတ်တော်ရှိတယ်ပြည်သူလွှတ်တော်ရှိတယ်အဲ့တော့ तू ကအလွှာ၄ခုရှိတယ်အလွှာ၄ခုမှာမှမဲဆန္ဒနယ်မြေတတ်မှတ်ချက်တွေကကျွန်တော်တို့တခုချင်းစီမှာဒေါင်လိုက်ကျွန်တော်တို့ထပ်ပြီးခွဲလို့ရတယ်ဆိုတော့ဒါရီကူတာအချင်းချင်းကြားထဲမှာမဟာမိတ်တွေကြားထဲမှာညှိနှိုင်းနိုင်ရင်ထိတ်တိုက်ဖြစ်เสียအကြောင်းမရှိဘူးလို့မြင်တယ်။ဒါကနီလန်းတစ်ခုပေါ့။နောက်တစ်ခုက NLD လည်းမပေးဘူး၊ကြံ့ခိုင်ရေးလည်းမပေးဘူး၊မဲကိုလာမပေးတော့ဘူးဆိုတဲ့အရေးအတွက်ဟာတိတ်ဆိတ်ဝင်စားဖို့ကောင်းတယ်။အခုပြီးခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲမှာလူ100မှာ42ယောက်ပဲလာပေးတယ်။တဝက်တော်မရှိဘူးမဲပေးတာ။အဲ့ဒီတော့ကျွန်တော်တို့ကဒီမဲမပေးတဲ့သူတွေဟာနိုင်ငံရေးကိုစိတ်ပြတ်သွားလို့လား။မဲပေးလဲဘာမှမထူးပါဘူးကွာလို့စိတ်ထဲမှာဖြစ်သွားလို့လားဆိုတော့အဲ့ဒီအရေးအတွက်ဟာဒါကျွန်တော်တို့အတွက်အာယုံဆိုင်ရမယ်အလေးနဲ့ထားရမယ်အရေးအတွက်လို့မြင်တယ်အဲ့ဒီမဲကကွဲတာမဟုတ်ဘူးလာကုန်မပေးတာဆိုတော့ကျွန်တော်တို့ကပြည်သူတွေကိုနိုင်ငံရေးစိတ်ဝင်စားမှုမြင့်တက်လာအောင်လုပ်ဖို့ကိုနိုင်ကဒါဟာဒီမိုကရေစီယုံကြည်တဲ့နိုင်ငံရေးသမားတွေပါတီတွေအတွက်အရေးကြီးတဲ့မစ်ရှင်ပေါ့နော်ဒါဖြစ်တယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်
ဟုတ်ကဲ့ခုနကဦးကိုမဟာမိတ်ဆိုတဲ့ကိစ္စပြောလို့အဲ့ဒါနဲ့ဆက်ဆက်ပြီးကျွန်တော်မေးချင်တာကဒီပြည်သူပါတီရဲ့ကြေညာချက်မှာမူဝါဒမှာပေါ့နော်ဒီကျယ်ပြန့်တဲ့မဟာမိတ်မူဝါဒထားမယ်ဆိုပြီးပြောထားတာရှိပါတယ်ဘူးလို့မနေရဟိုတဲကလည်းပြောပါတယ်ဆိုတော့တည်င်းတွေထွက်နေတဲ့ကောလာလာထွက်တာတွေရှိတယ်ဒီပါတီကိုဟလာထောက်ခနဲ့လူတွေမှာကြောရောနောက်ခံပေးတဲ့လူတွေမှာဝိုင်းရံပေးတဲ့လူတွေမှာဥပမာအဖြစ်ဟလာပြည်ခံကျိုးပါတီရှိတယ်မပါတာရှိတယ်စားတဲ့ကောလာလာပုံပြန်ပြောဆိုတဲ့ဟာတွေကျွန်တော်ကြားတယ်ဥပ္ပီပါများအဲ့ဒီပုံမှာလုံပြန်ပြော
ဟိုကျွန်တော်တို့နိုင်ငံရေးရင်ချင်းမှုကိုလည်းပြန်လေ့လာဖို့လိုတယ်ဘာဆိုတော့တခြားလုံးမှာအာနာရှင်စနစ်အောက်မှာနေခဲ့ရတော့သူကဟိုရန်ငါဆိုတဲ့အယူအဆရှိတယ်။ဆိုတော့အဲ့တော့ရန်ငါအယူအဆမှာငါမဟုတ်ရင်ရန်ဘက်ကပဲဆိုတာမျိုးတသိက်ကတ်တာပေါ့နော်။အဲ့တသိက်ကတ်တဲ့နိုင်ငံရေးဟာကျွန်တော်တို့ဒီမိုကရေစီရင်ကျေးမှုတွေတော်တော်အန္တရာယ်ရှိတယ်လို့ကျွန်တော်ကတော့ပြောချင်တယ်။အဲ့တော့တကယ်တကယ်ကကျွန်တော်တို့ဟာကျွန်တော်တို့ယက်တီချက်ယုံကြည်ချက်အပေါ်မှာပဲစူးစီးတာဖြစ်တယ်။ဆိုတော့အကယ်၍အခြားအဖွဲ့အစည်းတစ်ခုခုကနေပြီးတော့ပါတီတဲ့ရောက်လာရင်တောင်မှပါတီရဲ့မူဝါဒတွေစီးငင်းစည်းကမ်းတွေကိုမလွဲမသွေလိုက်နိုင်အောင်မှဖြစ်တယ်။မလိုက်နာနိုင်ရင်ချိုးဖောက်ရင်ပါတီစီးငင်းစည်းကမ်းနဲ့ကျွန်တော်တို့ဒါကင်တွယ်ရမယ့်ကိစ္စလေးရှိတယ်။ဆိုတော့ဒါကြောင့်မလို့ဒီလိုမျိုးတစိုက်ကတ်တဲ့နိုင်ငံရေးဟာဒါလက်လွတ်စပယ်ပြောနေတဲ့သူတွေရောရည်ရွယ်ချက်ရှိရှိလုပ်နေတဲ့သူတွေကိုရောကျွန်တော်ကတော့ဟိုအကြံပြုချင်တာပေါ့နော်။တတိပေးချင်တာတစ်ခုကတော့အန္တရာယ်ရှိတယ်။အဲ့ဒါဟာနိုင်ငံဟာတစားစီကျွန်တော်တို့ကအကွဲပြဲအင်မတန်များတဲ့နိုင်ငံမှာအတယောက်ကိုတယောက်တစိုက်ကတ်တဲ့ကိစ္စဟာနိုင်ငံရဲ့အသွင်ကူးပြောင်းရေးအတွက်အမျိုးသားပြန်လည်တင့်မြတ်ရေးအတွက်အန္တရာယ်ရှိတယ်ဆိုတာလေးဒါလေးတော့ကျွန်တော်ဒါသတိပြုစေချင်ပါတယ်အားလုံ
းဟုတ်ကဲ့ဆိုတော့ဘာလို့ပဲဖြစ်ဖြစ်ဦးကိုကြီးတို့ပြည်သူပါတီဒီ2020ဒုတိယရွေးကောက်ပွဲအတွက်ကြီးရွယ်ပြီးတော့ဒါပြင်ဆင်မှာပါပဲ2020ဒုတိယရွေးကောက်ပွဲမှာလည်းအင်အားနဲ့ဝင်နိုင်အောင်ဦးကိုကြီးတို့စူးစမ်းကြမှာပါပဲ
ဟုတ်ကဲ့
ဒါဒီလူနေလည်းတိထားပြီးသားပါဆိုတော့2020ရွေးကောက်ပွဲမှာပြည်သူပါတီအနေနဲ့အဓိကရင်ဆိုင်ရမယ့်အခြေအနေစိန်ခေါ်မှုပေါ့ဆိုရင်ပါရှင်လဲ
အဲ့တော့ဒါအခု အထူးသဖြင့်ပြည်သူတွေရဲ့နိုင်ငံရေးပေါ်မှာစိတ်ဝင်စားမှုပေါ့နော်အဲ့ဒါဟာနိုင်ငံရေးသမားတိုင်းအတွက်အရေးကြီးတယ်လို့ကျွန်တော်တော့ယုံကြည်တယ်ဟိုရွေးကောက်ပွဲဝင်တဲ့ကိုယ်စားလှယ်တယောက်ပါတီတစ်ခုဟာနိုင်ငံတိုင်းမရှုံးရှုံးမယ်ဒါဖြိုးဖြစ်စင်မယ်သို့တော့ပြည်သူတွေမဲပေးတဲ့ရာခိုင်နှုန်းကျသွားပြီဆိုရင်တော့နိုင်ငံလောကတစ်ခုလုံးရှုံးတာလို့ကျွန်တော်ကမြင်တယ်ဆိုတော့ဒါကြောင့်မလို့ပြည်သူတွေနိုင်ငံရေးပေါ်မှာစိတ်ပြတ်သွားတာမျိုးယုံကြည်မှုနည်းသွားတာမျိုးဖြစ်လာခဲ့ရင်တော့အဲ့ဒါဟာကျွန်တော်တို့နိုင်ငံရေးပါတီတွေအားလုံးအတွက်အကြီးမားဆုံးစိန်ခေါ်ချက်လို့ကျွန်တော်တို့မြင်ပါတယ
်ကျွန်တော်သတိထားမိတာကိုကိုကြီးတို့ပါတီစထောင်မယ်ဆိုတဲ့ကားပေါ့နော်ပါတီထောင်မှုတွေစလုပ်တဲ့အချိန်ပါတီဖွဲ့စည်းဖို့တွေစလုပ်တဲ့အချိန်နောက်ဒီပါတီဖွဲ့စည်းတဲ့အချိန်မှလည်းအထူးသဖြင့်တရုတ်နဲ့ဂျပန်တို့လိုပေါ့မြန်မာနိုင်ငံနဲ့အဓိကမြန်မာကိစ္စဝိစာတွေမှာလည်းပဲငင်းချမ်းရေးကိစ္စရခိုင်ကိစ္စစတဲ့တဲဝင်ပါနေတဲ့နိုင်ငံကြီးတွေကအတော်လေးစိတ်ဝင်စားတာကျွန်တော်သတိထားမိတယ်ဆိုတော့ဒီတရုတ်နဲ့ဂျပန်တို့လိုနိုင်ငံကြီးတွေကပြည်သူပါတီကိုအထူးစိတ်ဝင်စားတာဘာကြောင့်လို့များဦးကိုကြည့်တုံးတက်ပါလဲ
ဟိုတစ်ခုကတော့နိုင်ငံတကာကဒီတန်ယုံနေနိုင်ငံအသီးသီးမှာလာပြီးတော့ယုံဆိုင်တယ်ဆိုတာဟာအဲ့ဒီနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးသတင်းအချက်အလက်တွေကိုစုဆောင်းတာပဲစုဆောင်းပြီးလို့ရှိရင်ဒါသူတို့ရဲ့ကောက်ချက်တွေပေါ့သူတို့ရဲ့အကဲဖြတ်ချက်တွေရှိပါလိမ့်မယ်ဒါကဒါနိုင်ငံတကာတန်ယုံနေရဲ့ဒါသူတို့ရဲ့သဘာဝပဲဆိုတော့ဒါကြောင့်မလို့လဲဒါကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအလားအလာနိုင်ငံရေးလက်ရှိအခြေအနေတွေအပေါ်မှာမူတည်ပြီးတော့ဘယ်ပါတီကိုဆက်ဆံမယ်ဘယ်အစုအဖွဲ့ကိုဆက်ဆံမယ်ဆိုတာတွေကတော့တက်ဆိုင်ရာနိုင်ငံတွေရဲ့ဒီမှန်းဆချက်တွေဆုံးဖြတ်ချက်တွေလို့ပဲပြောရမှာပါခင်ဗျာ
ဒါဟာပါတီအတွက်ဟလာပါတီရှေ့လျှောက်လုပ်မဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကောင်းတဲ့ကိစ္စလို့ရောကျွန်တော်တို့ပြောနိုင်မလား
အဓိကကတော့ကျွန်တော်တို့ကနိုင်ငံရေးပါတီလုပ်တယ်ဆိုတာအရေးကြီးဆုံးကတော့ပြည်သူ့ရဲ့ထောက်ခံမှုပေါ့ပြီးလို့ရှိရင်တော့ကျွန်တော်တို့ကနိုင်ငံကိုကိုစားပြုတဲ့အဆင့်ကျွန်တော်တို့စဉ်းစားပြီးဆိုရင်နိုင်ငံတကာနဲ့ဆက်ဆံရေးဒါအင်မတန်အရေးကြီးပါတယ်အဲ့တော့နိုင်ငံတကာဆက်ဆံရေးဆိုတဲ့အခါမှာလည်းပဲဒီပထဝီနိုင်ငံရေးအနေအထားအရကိုနိုင်ကအင်းဒီချင်းနိုင်ငံနေနဲ့ဆက်ဆံရေးဟာဒါဟာကျွန်တော်တို့ရဲ့မူရပါဒါတကယ်အင်မတန်အရေးကြီးတဲ့ကိစ္စလည်းဖြစ်ပါတယ်ပြီးတော့မှဒေတာတွင်နိုင်ငံများနဲ့ဆက်ဆံရေးကျွန်တော်တို့အာဆီယံမိသားစုထဲမှာပါဝင်နေတဲ့အတွက်ကြောင့်အာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးအခြားကျွန်တော်တို့ဒါနိုင်ငံတကာကျွန်တော်တို့ဒီမိုကရေစီရေးကိုတောက်ခံအားပေးခဲ့ကြတဲ့မိတ်ဆွေနိုင်ငံများနိုင်ငံတကာနဲ့ဆက်ဆံရေးဒါတွေဟာကျွန်တော်တို့ဂရုစိုက်ရမယ့်ကိစ္စတွေဖြစ်ပါတယ
်ဟုတ်ကဲ့ပါနိုင်ငံရေးပါတီတွေတခုပေါ်လာပြီဒီနိုင်ငံရေးပါတီမှာခေါင်းဆောင်တွေရှိလာပြီဒီခေါင်းဆောင်တွေဒီအချိန်မှာရုပ်ောက်ပဲဝင်မယ်ဟလာပြောရရင်တွတ်တော်ရေးကြောင်းမယ်ဒါပြင်နိုင်ငံဦးချိုးရေးအာဏာရလာမယ်ဆိုတော့ကျွန်တော်အဓိကမြန်မာမေးချင်တဲ့နေကအင်္ဂလိပ်လိုဆိုရင်တော့ are you ready to govern ပြည်သူပါတီအနေနဲ့တိုင်းပြည်အာဏာကိုရယူပြီးတော့တိုင်းပြည်ကိုကောင်းတဲ့လမ်းကြောင်းပေါ်နဲ့အုပ်ချုပ်ဖို့အတွက်အခွင့်အရေးရမယ်ဆိုရင်အုပ်ချုပ်ဖို့အတွက်အဆင်သင့်ဖြစ်နေပါပြီလား
အဲ့တော့ကျွန်တော်တို့က230အတွေ့အကြုံတွေရှိတယ်230အတွေ့အကြုံဆိုကိုယ်တိုင်ဖြတ်သန်းခဲ့တဲ့အတွေ့အကြုံတွေရှိတယ်လို့ကျွန်တော်တို့အရင်မျိုးဆက်တွေကနေတဆင့်ကြားတဆင့်နာအတွေ့အကြုံတွေတည်းရှိတယ်နောက်တစ်ခါနိုင်ငံတကာအတွေ့အကြုံတွေကိုကျွန်တော်တို့စာအုပ်စာတမ်းများတဆင့်ကလေ့လာတာကိုယ်တိုင်သွားရောက်ပြီးတော့လေ့လာတာတွေရှိတယ်။အဲ့တော့ကျွန်တော်တို့နိုင်ငံကိုဘယ်လိုပုံစံမျိုးလုပ်တင်လဲဖြစ်စေချင်လဲဆိုတော့ကျွန်တော်တို့စိတ်ကူးစိတ်တန်းနေကျွန်တော်တို့ရည်မှန်းချက်တွေရှိပြီးသားဖြစ်တယ်။အဲ့တော့အကယ်၍ဒါဆောင်ရွက်ခွင့်ရခဲ့မယ်ဆိုရင်လည်းကျွန်တော်တို့ဒီအတွေ့အကြုံတွေကိုလက်တွေ့နယ်ပယ်ကနယ်ပယ်ဒီဘာသာရပ်ဆိုင်ရာနယ်ပယ်လိုက်ကျွမ်းကျင်တဲ့ပုံကူများကိုလည်းကျွန်တော်တို့အတတ်နိုင်ဆုံးကျွန်တော်တို့စူးစီးနေတယ်စူးစီးထားတာတွေလည်းရှိတယ်။ဆိုတော့ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့နိုင်ငံအတွက်ဒီပြည်သူတွေရဲ့ဘဝကိုမြင့်တင်နိုင်မဲ့ကိစ္စမျိုးတွေအတွက်ကျွန်တော်တို့ပြင်ဆင်နေပါတယ်ပြင်ဆင်ထားတာတွေလည်းရှိပါတယ်လို့ပြောပြရစီ
ကျေးဇူးအများကြီးတင်ပါတ
ယ်ဟုတ်ကဲ့ပါ
ကျေးဇူးတင်ပါဆင်ပ
ါပြည်သူပါတီဥက္ကဋ္ဌဦးကကိုကြီးကို VOA ဝိုင်းတော်သားဦးကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားတာပါရှင်ဒီကနေ့ညပိုင်းအစီအစဉ်ရဲ့ဒုတိယပိုင်းနိုင်ရွယ်မှာပြည်ရင်းတုံးသက်ချင်းနဲ့မြန်မာပြည်မှပေးစာများကဏ္ဍကိုတင်ဆက်ပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွက်မှာပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍကိုတင်ဆက်ပေးသွားမှာပါအခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ရပါမယ်မြန်မာချက်ငွေကိုယုံကြည်မှုရှိလာအောင်ဘာတွေလုပ်ဖို့လိုမလဲဆိုရဲကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ
်ပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကအမျိုးသားလွှတ်တော်မှာကရားအမှတ်ကူအမတ်ဦးစိုးသိန်းကနိုင်ငံတွင်းဒေါ်လာငွေအသုံးပြုနေကြတာနဲ့ပတ်သက်ပြီးမေးခွန်းထုတ်ပါတယ်သူမေးခွန်းအပြည့်စုံကတော့နိုင်ငံပိုင်ငွေကြေးပုံမူခိုင်မာလာစေရန်နဲ့တရားမဝင်ငွေကြေးသုံးစွဲမှုများကိုထိန်းချုပ်နိုင်ရန်နိုင်ငံသားသုံးဝင်အားမြန်မာနိုင်ငံတစ်ဝှမ်းလုံးတွင်ပြည်တွင်းတွင်ကြက်ငွေအဖြစ်လဲလှယ်သုံးစွဲစေရန်တွန်းအားပေးမိအစီအမံများရှိမရှိဆိုတဲ့မေးခွန်းဖြစ်ပါတယ်။မေးခွန်းမိတဲ့ကရားကူအမတ်ဦးစိုးသိန်းဟာအရင်သမရဟောင်းဦးသိန်းစိန်လက်ထက်ကစီနီယာဝန်ကြီးတစ်ပါးဖြစ်ပြီးစီးပွားရေးဆိုင်ရာကိစ္စတွေအဓိကကင်တွယ်ခဲ့သူဖြစ်ပါတယ်။လက်ရှိသူ့မေးခွန်းကလည်းနိုင်ငံတွင်းတောက်လျှောက်ဖြစ်ပေါ်နေတဲ့ကြက်ငွေတန်ဖိုးကျဆင်းတာမတည်ငြိမ်တာတွေနဲ့ဆက်ဆက်နေပါတယ်။ဒီမျိုးကုန်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘိုးဘန်ဒူဥက္ကဋ္ဌဦးဘိုးဟောင်ရဲ့ဘလို့ဖြေခဲ့သလဲဘိုးဘန်ရဲ့စီမံနေရာကြက်ငွေတန်ဖိုးကျဆင်းနေမှုမတည်ငြိမ်မှုပြဿနာကိုဘလောက်ဖြေရှင်းပေးနိုင်မလဲဆိုတာလေ့လာကြည့်ကြရအောင်ပ
ါမျိုးကုန်းနဲ့ပတ်သက်ပြီးဘိုးဘန်ဒူဥက္ကဋ္ဌဦးဘိုးဟောင်ရဲ့အဖြစ်မှန်တွေနဲ့အခက်အခဲတွေကိုလွှတ်တော်အမတ်တွေသဘောပေါက်အောင်ပုံပွင့်လင်းလင်းရှင်းပြခဲ့တာတွေ့ရပါတယ်တကယ်တော့ပြည်တွင်းကဈေးနှုန်းတက်မှတ်မှုနဲ့ရောင်းဝယ်မှုတွေဝန်ဆောင်ကရယူတာတွေငွေကြေးလွှဲပြောင်းတာတွေနဲ့ပတ်သက်ရင်ကြက်ငွေတစ်မျိုးတည်းကိုပဲအသုံးပြုဖို့ဗဟိုဘဏ်ကထုတ်ပြန်ထားပြီးသားပါဒါပေမဲ့လိုက်နာမှုမရှိကြတာကြောင့်2015 2016နဲ့2018မှာ၃ချိန်တိုင်တိုင်ညွှန်ကြားချက်တွေထပ်ပြီးထုတ်ခဲ့သေးတယ်လို့ဆိုပါတယ်။ဒါပေမဲ့ဗဟိုဘဏ်ကညွှန်ကြားချက်တွေဘလောက်ပဲထုတ်ထုတ်လိုက်နာမှုမရှိကြတာကတော့ဒီကနေ့အချိန်ထိပါပဲ။လက်ရှိဟိုတယ်တွေစားတောက်ဆိုင်တွေနိုင်ငံခြားကလာဖွင့်ထားတဲ့ပုဂ္ဂလိကကျောင်းတွေ၊ကျောင်းမြတ်နဲ့အမှတ်တရပစ္စည်းအယောင်ဆိုင်တွေနိုင်ငံခြားသားတွေနဲ့ INGO တွေကိုအိမ်ချမ်းမြေတိုက်ခန်းစားရန်တာတွေစတာတွေမှာဒေါ်လာနဲ့ပဲရယူနေကြတယ်လို့ဝန်ကြီးဌာနတွေအနေနဲ့မြေငှားရနာနိုင်ငံသားနဲ့ဖက်ဆက်ရင်းနှီးမြှုပ်နှံရမှာလေသူတို့ရမယ့်လုပ်ငန်းဆောင်ရွက်မှုဝင်ငွေတွေကိုနိုင်ငံသားငွေနဲ့ပဲလက်ခံဆောင်ရွက်နေတယ်လို့ဥပုပ်ဘုံငယ်ကဆိုပါတယ်
ဒီနေရာမှာကြုံရတဲ့ပြဿနာတစ်ခုကပြည်တွင်းကအယောင်ဆိုင်တွေ၊လေကြောင်းလိုင်းနဲ့ဟိုတယ်တွေ၊ကျောက်မြေရတနာအယောင်ဆိုင်တွေဟာသူတို့ရောင်းကုန်တွေနဲ့ဝန်ဆောင်ကဈေးနှုန်းတွေကိုဒေါ်လာနဲ့ပုံသေးတက်မှတ်ထားပြီးမြန်မာငွေနဲ့လွှဲပြောင်းရယူရမှာငွေလန်းနှုန်းကိုပြင်ပပေါက်ဈေးထက်မြင့်တင်တက်မှတ်ပြီးရယူတတ်ကြကြောင်းဒါကြောင့်ငွေပေးချေရသူတွေအနေနဲ့ပိုးပြီးတက်တာစေမဲ့ဒေါ်လာငွေနဲ့ဓာတ်ရိုက်ပေးချေတာမျိုးပဲလုပ်နေကြတာမြင်နေရတယ်လို့ဆိုပါတယ်ဒီလိုနဲ့မြန်မာနိုင်ငံတွင်းမှာငွေပေးချေမှုတွေကိုကြက်ငွေပဲအသုံးပြုဖို့တတ်မှတ်ထားပေမဲ့တရားမဝင်တဲ့ဒေါ်လာနဲ့ပေးချေမှုတွင်ကျယ်နေရတာဖြစ်တယ်လို့ဆိုပါတယ်
။တကယ်တော့ဒီပြဿနာဟာတူးတယောက်ကလုတ်ကင်တာမျိုးမဟုတ်ပဲဈေးကွက်အတွင်းကြေကြေပြန့်ပြန့်ဖြစ်ပေါ်နေတာမို့ပထမအဆင့်မှာပြည်သူတွေကိုအချိန်ကာလတစ်ခုတတ်မှတ်ပြီးပညာပေးမှုတွေကိုကြေကြေပြန့်ပြန့်လုပ်ဖို့လိုပါတယ်။နောက်ပိုင်းကျမှအရေးယူတာမျိုးလုပ်မယ်လို့ဥပုပ်ဘုံငယ်ကမယုံမလွန်ဖြေသွားပါတယ်။ပြည်တွင်းမှာဒေါ်လာကိုအသုံးမပြုဘဲကျပ်ငွေကိုပဲအသုံးပြုဖို့ဆိုတဲ့ကိစ္စဖြေရှင်းရမှာငွေကြေးနည်းနည်းလေးပဲအသုံးပြုတဲ့လက်လီအယောင်းဝယ်နဲ့ငွေကြေးပမာဏအများကြီးအသုံးပြုရတဲ့လက်ကအယောင်းဝယ်အလွှဲပြောင်းနှမျိုးစလုံးဖြေရှင်းပေးဖို့လိုပါတယ
်လက်လီအသုံးပြုမှုအတွက်ကင်တွဲထိန်းချောင်းရတာတိတ်ပြီးမခက်ခဲနိုင်ပါဘူးဥပဒေနည်းဥပဒေထုတ်ပြန်ပြီးမလိုက်နိုင်ရင်ခံယူရမယ့်ပြစ်ဒဏ်စတဲ့သတ်မှတ်ချက်တွေလည်းရှိဒေါ်လာကနေကြက်ငွေဖလှယ်နိုင်တဲ့ငွေလဲကောင်တာတွေနေရာအနှက်ရှိနေပြီးဆို
ထင်းချောင်းရလွယ်ပါတယ်ပို့ကုန်သွင်းကုန်ကိစ္စလူမျိုးမှာဆိုရင်တော့ပို့ကုန်သမားရဲ့ဒေါ်လာရငွေတွေကိုဘယ်တွေကနေကျပ်ငွေပဲထုတ်ပေးတာမျိုးလှုပ်လို့ရပါမယ်သွင်းကုန်သမားတွေလိုအပ်နေတဲ့တနည်းဘီလီယံနဲ့ချီတဲ့ဒေါ်လာငွေတွေကိုဘသူကရောင်းပေးမလဲဆိုတဲ့ပြဿနာရှိလာနိုင်ပါတယ်လက်ရှိအချိန်ဒီမှာတော့ပို့ကုန်သမားကရထားတဲ့ဘန်တွေကဒေါ်လာတွေကိုသွင်းကုန်သမားကအပြင်မှာကျပ်ငွေ
ပင်ကုန်သမားတွေအနေနဲ့သူတို့ကာလာတူလိုအပ်နေတဲ့ဒေါ်လာကိုအဲ့ဒီနိုင်ငံသားပန်ဘန်ကွဲတွေကနေချေယူနိုင်လိမ့်မယ်လို့လည်းဗဟိုဘဏ်ကမျှော်လင့်ထားပါတယ်။နိုင်ငံသားပန်ဘန်ကွဲတွေကိုခုလိုဘန်ဝင်ဆောင်မှုလုပ်ငန်းတိုးချဲ့ခွင့်ပြုလိုက်တာဟာအဲ့ဒီဘန်တွေအနေနဲ့တည်ရင်းလုပ်ငန်းလိုအပ်ချက်အတွက်အသုံးပြုမယ်ဒေါ်လာငွေတွေစီးဝင်လာစေဖို့ရည်ရွယ်တယ်လို့လည်းဆိုပါတယ
ကျွန်တော်တို့ဒါချီလီလုံးကျွေးကြော်တန်ကိုပြန်ပြီးတော့ပဲလေကြောင်းလိုင်းနဲ့ဟိုတယ်ရီဥပမာကာတာချေဆိုင်အော်ရီဒူကုမ္ပဏီဟာတကယ်ကိုလာတာအတွင်းမြန်မာနိုင်ငံမှာဝင်ငွေအမေရိကန်ဒေါ်လာ 300နဲ့300ကျော်ရပါတယ်အထွေထွေကုန်ကျစရိတ်တွေမြန်မာအစိုးရကိုပေးဆောင်ရတဲ့အခွန်အခတွေနှုတ်ပြီးရင်အသက်တွေအမြတ်ဒေါ်လာ
ချက်မှတ်နေဖို့အမည်မဖော်နိုင်တဲ့လုပ်ငန်းတွေနဲ့ငွေတွေအများကြီးရပြီးအဲ့ဒီငွေမဲတွေကိုဒေါ်လာအဖြစ်အသွင်ပြောင်းစုဆောင်ထားသူတွေရဲ့ပမာဏများပြားတဲ့နိုင်ငံเจ้าငွေပိုင်ဆိုင်အသုံးပြုမှုကိုဥပဒေကြောင့်အရထိန်းချုပ်နိုင်ဖို့ပါအားလုံးကိုခြုံငုံတိုးတက်ရရင်မြန်မာကျပ်ငွေတန်ဖိုးတစ်ခုမှဒီညီညီရှိနေပြီးအတက်အကျအလုပ်ရန်နည်းဖို့ဆိုတဲ့ကိစ္စမှာအစိုးရဘတ်ဂျက်လုံငွေပြ ွယ်မှုရှိဖို့လိုအပ်ပါတယ်။ဓမ္မသာနိုင်ငံတကာယင်းနှမြုံနံသူတွေငွေမဲပိုင်ရှင်တွေအပါအဝင်ပြည်သူလူထုတရလုံးမြန်မာကျောင်းဝေအပေါ်ယုံကြည်မှုပြန်ရလာပြီးကျောင်းဝေကိုသာသုံးဆွဲစုဆောင်ရင်ကျောင်းဝေတံမိုးတည်ငြိမ်ရေးဖြစ်ပေါ်လာနိုင်ပါကြောင်းတင်ပြလိုက်ရပါတယ်။
သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ပြီးမှာတော့မအေးသန္တာကျော်စီစဉ်တင်ဆက်နေကြမြမပြည်မပေးစာများခန္ဓာကိုနားဆင်နိုင်ပါပြီရှင
်မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ဒီမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြည့်ရေးကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာဘေးစားများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တိချစ်သောရရှင်တွေအတွက်တခြင်းလေးတစ်ပုဒ်နဲ့မြစ်တာဒီလက်ဆောင်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံး VOA Facebook Messenger ကနေပြောစာရေးလာတဲ့သောရရှင်တွေရဲ့အမှတ်ချက်တူလေးတွေသူရဲ့ရင်ဖွင့်စာတွေပြောပြပေးချင်ပါတယ်။အောင်နိုင်ဆိုတဲ့တော်ရရှင်က VOA ကအကိုအမဦးလေးတော်လေးအားလုံးကျမ်းမာချမ်းသာရေးဘေးပြာဝေးကွာပြီးတော့ပျော်ရွှင်ကြပါစေလို့ကျွန်တော်မောင်အောင်နိုင်မှဆုမွန်ကောင်းတောင်းပေးနေပါတယ်ခင်ဗျာအမြဲတမ်းအားပေးလျက်ပါတဲ့ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်ကိုအောင်နိုင်တိန်ထွန်းဆိုတဲ့တော်ရရှင်ကတော့မင်္ဂလာပေါင်းနဲ့ပြည့်စုံပါစေခင်ဗျာ VOA ကိုအရင်ကြိုက်ပါတယ်သတင်းအမှန်တွေတင်ပေးလို့ပါတဲ့ဟောင်တဝင်းဆိုတဲ့တော်ရရှင်ကလည်းဟိုရင်ထဲကနားထောင်လာတာအခုတယ်လီဖုန်းတွေအသုံးပြုတဲ့ခေတ်ကိုရောက်တဲ့အထိပါဆိုပြီးတော့အခုလိုရေးလာပါတယ်ရှင်
။ VOE 1 1သားများအားလုံးမင်္ဂလာဖျာဖျာနဲ့ပြည့်စုံပါစေလို့ဆုတောင်းမြတ်တာပို့သပေးလျက်ပါ။ကျွန်တော်ကတော့ရခိုင်တိုင်းရင်းသားတစ်ယောက်ပါ။ VOE ကိုနားဆင်အားပေးလာတာရေဒီယိုတစ်ခေတ်ပြီးလို့ smartphone ခေတ်ကိုရောက်လာတော့လဲ Facebook ကအလွယ်တကူနားဆင်လို့ရတဲ့အတွက်နေ့စဉ်နေ့တိုင်းမနေ့6နာရီရနေ့9နာရီအထိနားဆင်အားပေးနေပါတယ်။VOA ကြောင့်ပြည်ရင်းသတင်းကမ္ဘာသတင်းမှန်တွေကိုသိရလို့ကျေးဇူးအထူးတင်ပါတယ်ကျမ်းမာကြပါစေ VOA မိသားစုများခင်ဗျာ
ဟုတ်ကဲ့ပါအခုလိုမျိုးသတင်းတွေကိုအားပေးရဆုလို့ကိုအောင်နိုင်ကိုသိန်းထွန်းနဲ့ကိုအောင်တင်ဝင်းတို့အထူးကျေးဇူးတင်ပါတယ်ဒီမှာတော့ရှင်တရားအစီအစဉ်လေးတစ်ခုထုတ်လွှင့်ပေးဖို့ဒီ Messenger ကနေပြီးတော့တောင်းဆိုလာတာလေးကျမပြောပြပေးချင်ပါတယ်ရှင်တော့ရှင်ဇော်ကြီးပါ
ကျွန်တော်ရဲ့စာကိုမြန်မာပြည်ပေးစာစီစဉ်ကနေထုတ်ပြန်ပေးမယ်လို့ယုံကြည်ပါတယ်ကျွန်တော်အနေနဲ့ကြံပြချင်တာကဈေးကွက်စီးပွားရေးပညာပေးစီစဉ်ကိုနေ့စဉ်တမနစ်တမနစ်ရေဒီယိုစီစဉ်အားပဲဖြစ်ဖြစ်တီဗီစီစဉ်အားပဲဖြစ်ဖြစ်ထပ်ပေးစေချင်ပါတယ်ကျွန်တော်ကဗီအိုရဲ့ထားဝရပေးအသက်တယောက်ပါအဖွဲ့သားများအားလုံးစိတ်ချမ်းသာခြင်းကိုကျန်းမာခြင်းနဲ့ပြည့်စုံပါစေ
ဟုတ်ကဲ့ပါကိုစောကြီးကဈေးကွက်စီးပွားရေးပညာပေးအစီအစဉ်လေးနေ့စဉ်ထုတ်လွှင့်ပေးတာဆိုလို့ဟုတ်ကဲ့ကျမတို့ဒီမှာနေ့စဉ်ထုတ်လွှင့်ပေးတဲ့အစီအစဉ်ကတော့ဒီတမနစ်နှစ်မိနစ်လောက်တင်ကြားပေးတဲ့အမေရိကန်အေဂျင့်အတုံးနှုန်းအင်္ဂလိပ်စာသင်ခန်းစာအတူလေးတွေပဲဖြစ်ပါတယ်เนาะကျန်တဲ့အစီအစဉ်တွေကတော့ဈေးပွားရေးကျန်းမာရေးလူမှုရေးနိုင်ငံရေးဒါမျိုးတွေကိုကျမတို့ဒီတစ
ွဲရေးအစီအစဉ်ဒီဘလို့ရွေးချယ်ပြီးတင်ဆက်ပေးလဲဆိုတဲ့အကြောင်းကိုဒီသောရရှင်ကိုစောကြီးကိုဖိတ်ကြားပေးထားပါတယ်ရှင်
ကျွန်တော်တို့ VOA အနေနဲ့အခုသောရရှင်တူဦးမေးထားသလိုပဲဈေးကွက်စီးပွားရေးပညာပေးအစီအစဉ်ကိုနေ့စဉ်တင်ပြပေးတာမရှိပေမဲ့သောရရှင်တွေအတွက်အကျိုးရှိစေမယ်လို့ယူဆတဲ့မြန်မာနဲ့နိုင်ငံတကာကစီးပွားရေးသတင်းတွေကိုအတက်နိုင်ဆုံးစုံလင်အောင်အပတ်စဉ်စီးပွားရေးကဏ္ဍကနေတင်ပြပေးနေပါတယ်ခင်ဗျ
ဟုတ်ကဲ့ပါကိုစောဝင်းလိုက်ကျေးဇူးတင်ပါတယ်ကိုစောကြီးလည်းနားနဲ့တပတ်ပေါက်လိုက်မယ်လို့ထင်ပါတယ်နော်ဒီတော့ဆက်တူဘူးတူတာအချက်လက်လေးတွေနဲ့ပတ်သက်ပြီးသိချင်တဲ့အလေးတွေမေးလာတာကိုလည်းရသလောက်ရှာဖွေပြီးတော့အခုဖြေကြားပေးကြပါမယ်မိုးဟိဆိုတဲ့တော်ရှင်ကမင်္ဂလာပါ VOA ကုလသမဂ္ဂအတွင်းရေးမှူးချုပ်ဂူဒရက်ကဘယ်နိုင်ငံသားလဲခင်ဗျာတဲ့ကုလသမဂ္ဂရုံးချုပ်ကဆွစ်ဇာလန်နိုင်ငံမှာလားဆိုတာလည်းပြောပြပေးပါတယ်ဟုတ်ကဲ့ပါကိုမိုဟင်အခုလက်ရှိကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပေါ်တူဂီနိုင်ငံသားပါသူက6ရောက်မြောက်ကုလသမဂ္ဂမှာအတွင်းရေးမှူးချုပ်ဖြစ်နေတာဝန်ယူနေသူဖြစ်ပါတယ်သူအရင်တော့ကဆိုတော့2005ခုနှစ်ကနေ2015ခုနှစ်တကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖြစ်နေတာဝန်ယူခဲ့တာပါသူရဲ့နိုင်ငံဖြစ်တဲ့ပေါ်တူဂီနိုင်ငံမှာဆိုရင်လည်း1995ခုနှစ်ကနေ2002ခုနှစ်အထိဝင်ကြီးချုပ်ဖြစ်ခဲ့သူပါသူက2012နဲ့2014တို့မှာပေါ်တူဂီနိုင်ငံမှာပြုလုပ်ခဲ့တဲ့စစ်တမ်းအရာဆိုရင်နှစ်ပေါင်း30အတွင်းမှာအကောင်းဆုံးအတော်ဆုံးဝင်ကြီးချုပ်ဖြစ်နေပြည်သူတွေကသတ်မှတ်သူဖြစ်ပါတယ်နောက်ထပ်ဒီကိုမိုဟိမေးထားတဲ့နောက်ထပ်မေးခွန်းတစ်ခုဖြစ်တဲ့ကုလသမဂ္ဂရုံးချုပ်ကဆွစ်ဇာလန်နိုင်ငံမှာလားဆိုတာပြပေးချင်ပါတယ်ဟုတ်ကဲ့ပါကုလသမဂ္ဂရုံးချုပ်ကအမေရိကန်ပြည်အောင်စုအရှေ့ကျန်းကနယူးယောက်ပြည်နယ်နယူးယောက်မြို့မှာဖြစ်ပါတယ်ဆွစ်ဇာလန်မှာကဒီရုံးချုပ်တော့ရှိပါတယ်ဒါပေမဲ့ဆွစ်ဇာလန်ကကုလသမဂ္ဂတစ်ခုလုံးရဲ့ရုံးချုပ်မဟုတ်ဘဲနဲ့ဥရောပသမဂ္ဂရဲ့ကုလသမဂ္ဂရုံးချုပ်ဖြစ်ပါတယ်နောက်ပြီးတော့အဲ့ဒီဆွစ်ဇာလန်ကဥရောပသမဂ္ဂဆိုင်ရာကုလသမဂ္ဂရုံးတည်ရှိတဲ့ပါလေဒီနာရှင်အဆောက်အုံကကုလသမဂ္ဂလူ့အခွင့်အရေးကောင်စီနဲ့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတို့အခြေစိုက်တဲ့နေရာလည်းဖြစ်ပါလိမ့်ရှင်။ကိုမိုဟင်သိကျင်တာလေးတွေရှင်းသွားပြီထင်ပါရဲ့နော်။နောက်ထပ်မေကွန်မေးလာတဲ့တော်ရရှင်နှစ်ယောက်ကိုလည်းဖြစ်ကျင်ပါရဲ့ဘာလို့လဲဆိုသူတို့နှစ်ယောက်ကမေကွန်တစ်ခုတည်းကိုဒီအကြောင်းအရာတစ်ခုတည်းကိုသိကျင်လို့မေးလာကြလို့ဖြစ်ပါရဲ့။ကိုမင်းခန့်ဆိုတဲ့တော်ရရှင်ကကျွန်တော်မြန်မာပြည်ထဲကမြန်မာနိုင်ငံသားတူဦးပါတဲ့ဟုတ်ကဲ့ပါရှင်။ ICC ဆိုတာဘလို့လူတွေလည်းသိကျင်ပါရဲ့ခင်ဗျာ။တော်ရရှင်တွေကိုလေးစားရင်ဖြစ်ကြပါတဲ့ဟုတ်ကဲ့ပါတော်ရရှင်တွေကိုတော့အမြဲတမ်းလေးစားပါတယ်ဒီဖြစ်ကြမှုကတော့တခါတလေလဲမစားရည်များလို့ရေဖြစ်ကြမှုအကြောင်းအရာကလည်းစာအဟောင်းနဲ့ပါသွားတာမျိုးရှိတတ်တာရေနဲ့မဖြစ်ကြဖြစ်လိုက်တာပါနော်နောက်ထပ်တော်ရရှင်တယောက်ကလည်းမေးထားပါတယ်သူ့နာမည်ကအင်္ဂလိပ်လိုရေးထားပြီးတော့အတန်ထွက်ရတော်တော်ခက်ပါတယ် Norfolk လို့ရေးထားတဲ့ Facebook အကောင့်ပိုင်းရှင်မှာဒီတော်ရရှင်ကမင်္ဂလာပါ view ရေကျွန်တော် VOE ကိုတခါမှမမေးဘူးပါဘူးကျွန်တော်သိချင်တာတစ်ခုကတော့ ICC ဆိုတာဘာလဲဘယ်လိုဖွဲ့စည်းလဲသူတို့ရဲ့အလုပ်ကဘာတွေလဲဘယ်လိုဖွဲ့စည်းထားတာလဲသိချင်လို့ပါကျေးဇူးပြုပြီးတော့သိပါရစေ VOE ကျမ်းမာပါစေကြောင်းစုမုံကောင်းတောင်းပေးပါတယ်တဲ့ဟုတ်ကဲ့အခုလိုစုမုံကောင်းတောင်းပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဒီတော့ရှင်နဲ့ခုနမေးထားတဲ့တော့ရှင်ကိုမင်းခန့်တို့မေးထားတဲ့မေးခွန်းလေးကိုတီးဖို့အတွက်ကျွန်မ ICC ဆိုတာဘာလဲနည်းနည်းလေးတိတိကျကျပြောပြပေးပါမယ်နော် ICC ဆိုတာ International Criminal Court လို့အင်္ဂလိပ်လိုခေါ်ပြီးတော့နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးဒါမှမဟုတ်လေနိုင်ငံတကာယာဇဝတ်မှုဆိုင်ရာတရားရုံးနိုင်ငံတကာယာဇဝတ်မှုခုံရုံးဒီလိုမျိုးအသီးသီးပြောလို့ရှိကြပါတယ်နိုင်ငံပေါင်းစုံပါဝင်တဲ့နိုင်ငံတကာတရားရုံးတစ်ခုဖြစ်ပြီးတော့နယ်သာလန်နိုင်ငံတဟိတ်မြို့တော်မှာတည်ရှိပါတယ်ဒီတရားရုံးမှာလူမျိုးတုံးတပ်ဖြတ်မှုနောက်ပြီးတော့လူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ပြစ်မှုနဲ့စစ်ရာဇဝတ်မှုတွေအတွက်အပြစ်ရှိသူတွေကိုဒီတရားရုံးမှာတရားစီရင်လို့ရပါတယ်။ဒီလိုမျိုး ICC တရားရုံးမှာတရားစီရင်ဖို့ဆိုရင်နိုင်ငံရဲ့တရားရုံးတွေမှာတရားမစီရင်ခြင်းနဲ့အမှုမျိုးတွေဒါမှမဟုတ်ရင်လည်းကုလသမဂ္ဂနဲ့နိုင်ငံတကာနိုင်ငံကတိုင်ကြားတာမျိုးတွေဒါမျိုးတွေဆိုရင်တရားရုံးကတရားစီရင်ပေးရပါတယ်။ Rome statue, Yoma the Bodu Nijelum Malukore, Pepanzo, Pawene, Lemay Tutare, the Bodu Nijaga, ICC Chigan, Simeon Sipio, T the Bodu Nijaga, Natana Kunema, Sabio, Diawe, Jongwin Apsipari, Lesmazu Nangema, Dianeset Donangadi, the Bodu Nijago, Lemay Tutaramlo, ICC Dia Yongye, the appointment of John I Mari, Yamanangar, the ICC, Pinay Chigan, Rome statue, Lemay Yim Tutari Lause. ตอราชินีกูบายทีมยูซาเจติโกลุลุลุลละทุบปอลายซาริโกพบปะไปจิมาเลยสิอะคูซาโอพบปะไปเมตอราชินกาปิเกเรตะคอกกาเวซาพบปะไปตวาเรจอนีเซอร์จอนีซูเรตอราชินဖြစ်ပါတယ်ဒီตอราชินกาသူ့ရဲ့ซาကိုပြန်ကြားပြီးလို့ကျေးဇူးတင်ပါတယ်တဲ့ဒီမှာပြီးခဲ့တဲ့တစ်ခေါက်တုန်းကသူ့ကိုနိုင်ငံခြားကထင်လို့ပြောလိုက်မိတာအင်တာနက်လိုင်းနေခေါင်းခေါင်းတုံးနေရလို့တကယ်တမ်းကျတော့သူကနိုင်ငံခြားကမဟုတ်ပါဘူးမြန်မာနိုင်ငံအန
နေသူဖြစ်ပါတယ်ဆိုတော့သူရဲ့အမြင်ကိုအခုလိုရေးလာပါတယ်ရှင
် VOA ရေကျွန်တော်စာကိုတနုနေနေညကမြန်မာပြည်ကပေးစာများအစီအစဉ်ပါဖော်ပြပေးလို့ကျေးဇူးပါဒါပေမဲ့မအေးတန်ကကြော်ထင်တယ်လို့ကျွန်တော်ကအနောက်နိုင်ငံတွေမှာရောက်နေတာမဟုတ်ပါဘူးထင်မကြီးပါနဲ့အနောက်တော့အနောက်ပါပဲဒါပေမဲ့မြန်မာနိုင်ငံရဲ့အနောက်ဖက်ဆုံးမောင်းတော်မြို့နယ်တောင်ပြိုလက်ဝဲပြန်လည်လက်ခံရေးစခန်းမှာတာဝန်ကျနေတဲ့ဝန်ထမ်းတယောက်ပါပြောချင်တာကအခုမြန်မာဆွေရဟာမောင်းနှောဒေသကိုသူတတ်နိုင်တော့အကောင်းဆုံးလုပ်ပေးထားလို့ငယ်ဆက်ဒေသပါမကြံအကုန်လုံးအင်တာနက်လမ်းရောက်အောင်လို့လုပ်ပေးထားပါတယ်အဲဒါကြောင့်အင်တာနက်ဝက်ဘ်ဆိုက်ကနေနားဆင်နိုင်တာပါအခုဘင်္ဂလားဒေ့ရှ်ပြည်သွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံတဲ့အခါမှာလည်းအကောင်းဆုံးဖြစ်အောင်လို့သူတို့အတွက်စာဝန်တွေရေးစီဝါကအစအကုန်လုံးအသစ်ပြင်ဆင်ပေးထားပြီးသားပါအတော်လေးငွေကုန်ကြီးကြခံပြီးတော့ပြင်ဆင်ပေးထားတာပါဝန်ထမ်းတွေလည်းအဝေးကနေလာပြီးတော့တနေ့တစ်ကြီးမှာပြင်ပန်းခံပြီးတော့စောင့်နေပါတယ်ဒါကိုသူတို့ကပြန်မဝင်လာဘူးဆိုတာကစဉ်းစားစရာပါလက်တွေ့လောက်ထားတဲ့အစင်အနေထားကိုလာကြည့်ပြီးတော့အပြစ်တင်ကြပါလို့ပြောပြပါသူတို့တောင်းနေတဲ့နိုင်ငံသားအခွင့်အရေးဆိုတာကမပေးဘူးမဟုတ်ပေးမှာပါစီစစ်ပြီးမှပေးရတာပါဒီတိုင်းရော့အင့်ဆိုပြီးတော့ပေးလို့မရပါဘူးတကယ်လည်းပဲမှတ်ပုံတင်နိုင်ငံသားကတ်ရထားတဲ့ဘင်္ဂါလီတွေရှိပါတယ်သူတို့ထင်လွဲနေတဲ့ MVC ကတ်ပြားဆိုတာလေနိုင်ငံသားမှတ်ပုံတင်လျှောက်ထားလူတွေအတွက်ရှေ့ပြေးလုပ်ငန်းစဉ်မှာအဲ့ဒါကိုသူတို့ကနိုင်ငံသားအရေးချင်းကြသွားမှရော့သွားမှကိုကြောက်နေကြတယ်ထင်ပါတယ်ပြောချင်တာကမြန်မာဆွေဟာအကောင်းဆုံးပြင်ဆင်ပေးထားတာကိုသူတို့ကသာအကောင်းမမြင်ကြတာပါမြန်မာဘက်ကမှားတာမဟုတ်ပါဘူး။ဒါကိုနိုင်ငံတကာနဲ့ကမ္ဘာမီဒီယာတွေသိအောင်ပြောပြပါ၊လှုပ်ဆောင်ပြပါ၊ကူညီပြပါ VOE
။ဟုတ်ကဲ့ပါ။ဒါကတော့သူ့ရဲ့အမြင်သူ့ဘက်ကပြောတာဖြစ်ပါတယ်။သူ့ဘက်ကဆိုရင်တော့ဒီမြန်မာနိုင်ငံဘက်ကတာဝန်ကြားသူတွေကဒုက္ခသည်တွေပြန်လာကိုစောင့်ကြိုနေကြတာဖြစ်ပြီးတော့ဒုက္ခသည်တွေကသူတို့ဘာသူတို့အစိုးရရင်လုံးပြီးတော့ပြန်မလာကြတာလို့ပြောပါရည်။ဒါကသူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုကျွန်တော်တို့ဖော်ပြပေးတာဖြစ်ပါတယ်နော်။သွားရစင်ရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါတယ်။တီတောင်းလာတဲ့သွားရစင်တွေကိုလည်းအလှည့်ပေးပါအောင်ရှင်။ဒီရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင့အခုသေးချောင်းလာတဲ့သောရှင်ကြီးရဲ့ကိုလည်းပြေးစင်ပါရဲ့ဒီသောရှင်ကမျိုးရီကအကိုအမရဲ့မင်္ဂလာပါချစ်ရတဲ့မိသားစုနဲ့ခွဲနေရတာမလို့အလွမ်းပြေတဲ့ချင်းလေးတပုတ်လောက်တောင်းကျင်ပါတယ်ဖွင့်ပေးပါရဲ့အန်ကိုင်ရာတည်ဆူထားတဲ့မဝေးတဲ့အချစ်ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့သောရရှင်ကိုဆူတောင်းဆိုလာပါတယ်။ဟုတ်ကဲ့ပါ။ကိုဆူတောင်းဆိုတဲ့အန်ကိုင်ရာတည်ဆူထားတဲ့မဝေးတဲ့အချစ်ဆိုတဲ့တခြင်းလေးကိုဒီတစ်ပတ်ထုတ်လွှင့်ပေးချင်ပါတယ်။ဒီတေးတောင်းတဲ့သောရရှင်ရော VOA တေးချစ်သောရရှင်ရဲ့အားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်ပါလိမ့်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော
်။ Mother she is the love of my love sana
မဝေးတဲ့အခြေဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသတင်းရှင်တွေဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့ပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ဒီလိုကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအောင်ရှင်လန်းချမ်းမြေ့ကြပါလိမ့်ရှင်ကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ငင်းငယ်ရဲ့ဖြစ်စဉ်တွေကိုလေ့လာတဲ့အခါလူငယ်တွေအကြားသုတေသနနဲ့အထောက်အထားအခြေပြုဆုံးဖြတ်ချက်တွေချမှတ်နိုင်မှုလူတွေလို့ရန်ကုန်လှိုင်မြို့နယ်မှာငင်းငယ်ရေးဆိုင်ရာခေါင်းဆောင်မှုနဲ့သုတေသနတင်နန်းဖွင့်လှစ်ထားတဲ့တပြေးပညာရေးဖောင်ဒေးရှင်းဒါရိုက်တာစောမျိုးမင်းသူက VOA ကိုပြောပါရယ်။ငင်းငယ်ရဖို့ဆိုရင်လူတွေရဲ့အတွေးအခေါ်အမြင်နဲ့ကျင့်ဝတ်ပိုင်းဆိုင်ရာတွေလည်းပြောင်းလဲဖို့လိုတယ်လို့ဆိုပါတယ်။လူငယ်တွေကိုတနစ်တင်တန်းပို့ချနေတဲ့ PLRI လို့ခေါ်တဲ့ငင်းငယ်ရဆိုင်ရာခေါင်းဆောင်မှုနဲ့သုတေသနတင်တန်းအကြောင်းကိုမတ်စုမုံကပြောပြပေးမှာပါ
။ငင်းငယ်ရဖြစ်စဉ်မှာဒီဇိုင်းမမတ်ပါဝင်တဲ့သူဒါမှမဟုတ်တန်ဖိုးလိုတဲ့သူဖြစ်ရမယ်ဆိုတဲ့စီကံချက်နဲ့အနေနဲ့အရရအလှဆောင်ကဘွဲရလူငယ်20ကိုရွေးချယ်ပြီးဒီနေ့ဧပြီလကစလို့တနစ်တာတင်တန်းတွေစတင်ပို့ချနေတာပါဒီတင်တန်းကိုကြီးကြပ်တင်ကြားတဲ့တပြေပညာရေးဖောင်ဒေးရှင်းရဲ့အမှုဆောင်ညွှန်ကြားရေးမှူးစောမျိုးမင်းသူက VOA ကိုအခုလိုရှင်းပြပါတယ
်အခုမြန်မာနိုင်ငံရဲ့ငင်းငယ်ဖြစ်စဉ်ကိုကျွန်တော်ကြည့်လိုက်တော့ဒီအခုငင်းငယ်ဖြစ်စဉ်ရဲ့လိုလားတဲ့ပေါ့နော်ကျွန်တော်တို့သတ်မှတ်ထားတဲ့ဒီဟိုသူ့ရဲ့ရလက်တွေရရှိဖို့တော့ကျွန်တော်အချိန်ယူရမယ်အချိန်ယူရမယ်အချိန်ယူရတဲ့အခါမှာအချိန်ယူနေစဉ်ကာလမှာကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာလည်းပဲဒီလူငယ်တွေကိုပြင်ဆင်တဲ့အစိတ်ပိုင်းပေါ့နော်အထူးသဖြင့်နောက်ဆက်လုပ်ကံရမယ့်ခေါင်းဆောင်တွေပေါ့နောက်ဆက်လုပ်နောက်ရေရှည်ဆက်လုပ်ရမယ့်ခေါင်းဆောင်တွေမှာဒီလိုသူတေသနာနဲ့အထောက်အထားအခြေပြုဆုံးဖြတ်ချက်တွေလုပ်နိုင်ဖို့အတွက်မူဝါဒတွေချမှတ်နိုင်ဖို့အတွက်အခြေခံကောင်းတွေလိုအပ်တယ်ဆိုတဲ့အခြေခံပေါ်မှာတစ်ခုမူတည်တယ်နောက်တစ်ခုကတော့ကျွန်တော်တို့တကယ်လက်ရှိဖြစ်နေတဲ့ငင်းချင်ရေးဖြစ်စဉ်မှာရှိတဲ့လိုအပ်ချက်ပဲအဲ့ဒါတော့ကျွန်တော်တို့ကိုယ်တိုင်အတွေ့အကြုံနဲ့လည်းပတ်သက်တယ်အခုကြည့်လိုက်တယ်ဆိုလို့ရှိရင်တချို့တော်တော်များများဒီငင်းချင်ရေးဆွေးနွေးပွဲတွေမှာကြည့်လိုက်တယ်ဆိုလို့ရှိရင်ကျွန်တော်တို့လူကြီးတွေနိုင်ငံတော်အဆင့်လူကြီးအကြီးအကဲတွေကဆွေးနွေးကြတယ်ဒါပေမဲ့သူတို့အကြီးအကဲဆွေးနွေးတဲ့အခါမှာလိုအပ်တဲ့ပံ့ပိုးမှုတွေရရှိဖို့အတွက်လိုအပ်တဲ့အထောက်အထားတွေလိုအပ်တဲ့သူတေသနာလုပ်တွေကိုပံ့ပိုးနိုင်ဖို့အတွက်ကျွန်တော်တို့လူငယ်ပိုင်းပေါ့နော်လူငယ်ပိုင်းနေရာနေပြီးတော့လူငယ်ခေါင်းဆောင်တွေကျွန်တော်လိုအပ်တယ်လိုအပ်တဲ့အခါမှာတကယ်တမ်းလုပ်ပေးနိုင်လို့အင်မတန်ရှားတယ်ရှားတယ်အထူးသဖြင့်ဆိုလို့ရှိရင်ပြောတာဆိုတာတော့ကျွန်တော်တို့တော်တော်များများလုပ်နေပါဝင်နေကြတာရှိတယ်ဒါပေမဲ့တကယ်တမ်းသူတေသနာလုပ်ပြီးတော့ရေးဖို့အတွက်မူဝါဒပိုင်းဆိုင်ရာအကြံတွေပေးနိုင်ဖို့အတွက်ကြတော့ကျွန်တော်တို့အရေးအတွက်အားဖြင့်ဆိုလို့ရှိရင်တော်တော်နည်းနေသေးတယ်ဆိုတော့အဲ့ဒီအတွက်ကိုကျွန်တော်ပြင်ဆင်ချင်တာလည်းပါတယ
်တနစ်တာတင်တန်းရဲ့ပထမ၄လနဲ့ဒုတိယ၄လမှာပညာရေးဆိုင်ရာဆွေးနွေးပွဲတွေတက်ရောက်တာပို့ချတာတွေကိုတည်ယူတာတွေအဓိကထားပြီးနောက်ဆုံး၄လကတော့သူတေသနာစာတမ်းအတွက်သက်ဆိုင်ရာတင်တန်းပို့ချသူတွေနဲ့ဆွေးနွေးတာစာတမ်းအပြီးသက်ရေးဆွဲဖို့ပြင်ဆင်တာတွေလုပ်တယ်လို့စောမျိုးမင်းသူကပြောပါတယ
်ငင်းချင်းရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိုင်းပြည်ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်မှာကျွန်တော်တို့အတိတ်ဝယ်ဖွင့်ဆိုချက်ကနည်းနည်းတာမန်ဟိုစားဒီခက်ချင်းချင်းငင်းချင်းရဲ့အတိတ်ဝယ်ဖွင့်ဆိုချက်တော့ကျွန်တော်တို့ကပို့တယ်ပို့တယ်ဆိုတော့ဥမာသဘောကစီးပွားရေးအားဖြင့်နိုင်ငံရေးအားဖြင့်နောက်တစ်ခုကတော့ဒီလူတွေရဲ့လူမှုရေးအားဖြင့်ပေါ့နော်လူတွေရဲ့အတွေးခေါ်အမြင်ပိုင်းဆိုင်ရာနဲ့ကိုယ့်ရဲ့ကျင့်ဝတ်မှာကငင်းချင်းရေးကိုတွန်းအားပေးတဲ့အလေးအထအမူအကျင့်အတွေးခေါ်အဲ့ဒါတွေရှိဖို့လိုအပ်တယ်ပေါ့နော်ပြီးတော့ငင်းချင်းရေးဆိုတဲ့အခါမှာလည်းပြိပခ 叫松多了，变硬多了，得苦点么好办呢？单比他嘛，单比他嘛，细的卤煮的，轻轻么多泥的，切干细的卤煮的，轻多呢多拿来么呢？都呢地草都有些或者晒干么呢？单比的苦泥呢，南安的苦泥呢，就那晒干的，晒干么的卤阿的都讲么了？哎，这个变成呢，你阿妈了，就那天呢，那种咯，哎，卤煮的那牛的，哎，卤拿来么的，地草的看么了？青的呀。路阿在路天呢，他看到你嘛，所以就那路等你天呢，让我们没压边呢。哎，等你个切干压边多样，十比多过下过，十来等有奶奶，你他没有的偏，我们就那路盘地背部，苗岭他那些。
等那太阳出来，家嘛咯，苗岭这地个咯，太阳呢太阳没丢吧？呜，那几说了哈，可前面呢，你今天苗干的，然后那个多嘛，我们这边呀，西部那边多吧？
就那慢慢来，苦皮婆生意就那路那的，所以complaint 就那路细那的。所以看嘛，就那话的 conflict 过，就那都没对你的，哎，他的也讲清楚了，就那都几个在看嘛，不能没有 tools 的呢，不能没有就那都你是你这个就那都几个点的讲，我就那提前了，就那的 P R I 过来的也先提拔嘞，特别就那个前边嘛，那苦 conflict 也清楚嘞，比如就那都的people 是在在就那 run 的，所以看嘛，就那都轮椅的的就那都。The peace process look at karma, low on it, the research later, you know, the gay decision look at karma, even based decision people at the low on it, they get the go to know, peace, peace, you know, like the Yachin Tibare.
Yango Takadoma, Nanganaka, Sasaye, Pinyane, Poyatale, Mawinwin, Megale, the Nama, Mamio Limbe, Yangarari, and Yaji Babede, Puelo Pinya, the Jabu, Sarani, Yetabule, a Tauku, Pure, Jang Piobare.
ยังใช้ยี่ห้อตัวนี้เฉพาะเท่ากับยูเมตุเดือนนั้นสารในกลุ่มเงินเดียวกูจะขายเงินสุดเลยอุตสาห์ตัวจำนวนนี้มาดีขึ้นยี่ห้อที่ขึ้นยี่ห้อลูกชิ้นเนี่ยตัวจำที่อุตสาห์ช่วยขึ้นแล้วว่าอาจจะเรามีมาบุตรที่ตัวนั้นที่ยาเราไม่สนที่มาอยู่เช่นเงี้ยอุตสาห์ธุรกิจนี้ยี่ห้อที่ดูเรื่องนี้เนี่ยที่เจริญพอมาพลังที่ยงจีมุ่งชีเลยตัวนี้เนี่ยที่เจริญเนี่ยตัวสารในคำว่าพลังมีเจ้ามุ่งเรื่องชิ้นเนี่ยพลังมีที่เจริญ
joint peace fund လို့နိုင်ငံတကာအလှူရှင်တွေနဲ့တခြားအလှူရှင်တွေရဲ့ပံ့ပိုးမှုတချို့ရခဲ့တဲ့အကြောင်းလဲစောမျိုးမင်းသူကပြောပြပါတယ်။မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဆောင်ရွက်နေသူတချို့ရဲ့အတိမတ်ပြုမှုကိုလည်းရရှိပါတယ်လို့သူကပြောပါတယ်ရှင်
။မဆုမွန်စူးစီးတင်ပြပေးခဲ့တာပါ။ဒီနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်သိန်းကြီးထိုက်ကပြောပြပေးပါအောင်ရှင်။ဥရောပသမ္မတကနေပြည်ထောင်နှုတ်ထွက်ရေးသဘောတူညီချက်ကိုဥရောပသမ္မတဘက်ကအတည်ပြုလိုက်ပါပြီ။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကဥရောပသမ္မတခေါင်းဆောင်29ဦးရဲ့ဆွေးနွေးပွဲအတွင်းဥရောပသမ္မတကနေပြည်ထောင်နှုတ်ထွက်ရေးသဘောတူညီချက်နဲ့အနာဂတ်မှာဥရောပသမ္မတနဲ့ပြည်တင်ကြဆက်ဆံရေးနဲ့ပတ်သက်ပြီးနိုင်ငံရေးကြီးညာချက်ကိုအတည်ပြုခဲ့တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တူးစ်ကဒီကနေ့တနင်္ဂနွေနေ့မှာတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ပြည်ထောင်နိုင်ငံမှာလောင်စာဆီဈေးတွေတက်လာနေတဲ့အပေါ်လူထောင်နဲ့ချီဆန္ဒပြနေကြပြီးမနေ့စနေနေ့ကတော့ရှေ့မြောက်နေ့အဖြစ်နဲ့ဆန္ဒပြခဲ့ကြတာမှာဆန္ဒပြတဲ့သူတွေနဲ့ရဲတွေပြည်ပခါဖြစ်ခဲ့ပါတယ်။နိုင်ငံတော်ဝန်ဆန္ဒပြတဲ့ဥယျာဉ်တသိန်းကျော်ရှိပြီးပဲရီမြို့ကကဘာကျော်ရှောင်းစီလီစီလမ်းမကြီးပေါ်မှာတော့ 8,000 လောက်ရှိတယ်လို့ပြည်ထောင်ဝင်ကြီးကပြောပါတယ်။နိုင်ငံတော်ဝန်ဆန္ဒပြတဲ့သူ 130 လောက်ကိုဖမ်းဆီးခဲ့ပါတယ်။ဆန္ဒပြတဲ့သူတွေကမီးပွိုက်အင်းနဲ့လမ်းတင်ကိတအမှတ်သားတွေကိုဖြိုလဲဖျက်ဆီးခဲ့ကြပြီးပဲရီမြို့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ရိုဘုံနေနဲ့မိသက်ပိုက်တွေနဲ့လူစုခွဲခဲ့ကြပါတယ်။စပိန်ဝင်ကြီးချုပ်ပီဒရိုဆန်ချက်စ်ပြီးခဲ့တဲ့သတင်းပတ်ကထုတ်ပြန်ကြေညာလိုက်တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာဥပဒေအရတော့စပိန်နိုင်ငံဟာသူ့ရဲ့စွန့်အင်အရေးအသွေးကိုပြည်ဖြိုးမဲ့ဆွေရင်တင်နဲ့ပြောင်းလဲအသုံးပြုပြီးရုပ်ကျင်းလောင်စာဖြစ်တဲ့မြေအောင်းလောင်စာအသုံးပြုတဲ့အရင်တွေကို2040ပြည့်နှစ်မှာတမ်းမြစ်သွားဖို့အစီအစဉ်တရက်ကိုရေးဆွဲနေပါတယ်ရှင် ။သတင်းချင်းချုပ်ကိုမတ်သိန်းကြီးထိုက်ပြောပြပေးခဲ့တာပါ။ဒီရအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington. Welcome.